Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိများရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ရ2022ခုနှစ်ဇူလိုင်လ29ရက်နေ့တောက်ချန်ဒီမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.58လိုင်းလမ်မီတာ190တို့ကနေစတင်ထုတ်လွှင့်နေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေချပါစေရှင်ကျမသင်ကီထိုက်ပါဒီမနေ့ခင်းစီစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်ဦးပါဒီနေ့ကိုကိုစောမိုးကျော်နဲ့အတူပြောပြမှာပါယူကရိန်းမြို့တော်နီတဝိုင်းနဲ့မြောက်ပိုင်းချာနီယက်ဒေသတွေကိုရုရှားကမစ်ဆိုင်းတုံးနေတဲ့တိုက်နေတဲ့တွင်ထိုင်ဝမ်ရဲ့အမေရိကန်နဲ့တရုတ်အပြန်အလှန်သတိပေးနေတဲ့တွင်ဒီမိုကရေစီလှုပ်ရှားသူတွေကွပ်မျက်ခံရမှုတွေမြန်မာတပ်တမန်ကိုဂျာမနီကစစ်ခေါ်ကန့်ကွက်တဲ့တွင်နေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပါခင်ဗျာ
။ကောင်းပါပြီရှင်။မကွေးတိုင်းနဲ့စကိုင်းတိုင်းမှာတော့စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်
။တိုက်ပွဲကပြင်းထန်နေတာသူ့ပဲဖြစ်တာဟွာလောက်စနေဘောလောက်ဟောကြည့်နေကြည့်နေဒီမှာသူဝိုင်းပြီးတော့ဇာတ်ကန်ကြီးဆက်တဲ့မှာလေးနဲ့လ
ာကြည့်ကြခင်မှာအပြည့်စုံတင်ပြပေးပါမယ်။မြင်းမှုမြို့နယ်တွင်မှာတော့စစ်ကောင်စီကလေချောင်းကနေတိုက်ခိုက်ခဲ့ပါတယ်။စီဘွားရေးတရင်ဘက်မှာတော့အရေးကြီးတဲ့ဈေးဝါးတွေကိုစစ်ကောင်စီကကိုယ်တိုင်တိုက်ရိုက်တင်သွင်းပြီးပြည်တွင်းမှာဖြန့်မယ်လို့ဆိုပါတယ်။ဒီတရင်နေနဲ့အတူနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်းတရင်လှော်အစီအစဉ်တို့ဖြစ်ပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တရင်တွေကိုကိုအောင်လွင်ဦးနဲ့ကိုစုံမှုကျော်တို့ပြောပြပေးကြပါအောင်ရှင်
။တရင်ဘက်တော်ချာတွင်ပထမဆုံးအကြိမ်ဖြစ်ရုရှားတပ်တွေယူကရိန်းမြို့တော်ကီဖ်အနီးတဝိုင်းနဲ့မြောက်ပိုင်းချာနီယက်ဒေသတွေကိုကျားလာပင်းကမစ်ဆိုင်းတုံးနေနဲ့တက်ခိုက်ပါတယ်ခိမျိုးတော်ဝင်းချင်ကိုရုရှားတပ်တွေကပင်လယ်နက်ကနေမစ်ဆိုင်းတုံး6ခုနဲ့ပစ်ခတ်ရမှာအရတား5ယောက်ပါဝင်လူ15ယောက်ဒဏ်ရာရကြောင်းလဲဒေသခံယူကရိန်းဆိုရကပြောပါတယ်မစ်ဆိုင်းတုံးတစ်ခုကိုကြားဖြတ်ပစ်ချနိုင်ခဲ့ပေမဲ့မျိုးတော်နီးကလူးစ်ယွာမှာရှိတဲ့စစ်ကန်တစ်ခုမှာတော့အဆောက်အဦတစ်ခုထိမှန်ပျက်စီးပြီးနောက်တစ်ခုထိခိုက်ပျက်စီးကြောင်းလဲပြောပါတယ်ယူကရိန်းနိုင်ငံထူထောင်တဲ့ထိမ့်မှတ်ဖြစ်ပြခဲ့တဲ့နေ့ထဲမှာပဲသမ္မတဗိုလ်ဒီမီယာဇယ်လန်စကီကအားလရဲ့သတ်မှတ်ပေးခဲ့တာပထမဆုံးအချိန်နှစ်ပတ်လည်တဲ့ကြာသပတေးနေ့မှာတမင်သက်သက်ရုရှားကတိုက်တာလို့လဲခိဖ်ဒေသအုပ်ချုပ်ရေးမှူးအလက်စီကိုလီဗာကပြောပါတယ်ရုရှားရဲ့ကျူးကျော်မှုပေါ်ယူကရိန်းကကြံ့ညံ့ခံခုခံနေတာကိုလက်တုံ့ပြန်တိုက်ခိုက်တာလို့လဲပြောပါတယ်ရုရှားကတိုက်ခိုက်မှုတွေရပ်နေတာသတင်းပတ်နဲ့ချီရှိနေပြီဖြစ်တဲ့ချာနီယက်ဒေသကဟွန်ချာရက်စကာချေးရွာကိုအင်းနီချင်းဘယ်လာရုစ်ကနေရုရှားတပ်တွေကမစ်ဆိုင်းတုံးနဲ့ပစ်ခတ်ခဲ့တယ်လို့လဲအုပ်ချုပ်ရေးမှူးဗက်ချလက်ချော့ကပြောပါတယ်ကီဖ်မြို့နယ်နဲ့ချာနီယက်ဒေသတွေကိုသိမ်းပိုက်ဖို့နဲ့ယူကရိန်းဆိုရကိုဖယ်ရှားဖို့ရုရှားရဲ့ကျူးကျော်စစ်အစိုးရမှလက်နက်ချီကျူးပတ်မှုတွေမအောင်မြင်ဖြစ်ပြီးတဲ့နောက်ပြန်လည်ဆုတ်ခွာခဲ့ရတာပါစစ်ပွဲအစိုးရမှရုရှားကသိမ်းပိုက်ခဲ့တဲ့ကာဆွန်ဒေသကိုပြန်လည်ထိန်းချုပ်နိုင်မှုထိုးစစ်ဆင်နွှဲခဲ့ကြောင်းလဲယူကရိန်းတာဝန်ရှိသူတွေကပြောဆိုကြပါတယ်
အမေရိကန်ဘတ်စကတ်ဘောမဲဘရစ်နီဂရင်ဒါနဲ့စစ်မှုထမ်းဟောင်းပေါ်ဝယ်လန်တို့လွတ်မြောက်ရေးအတွက်အမေရိကန်မှာဖမ်းဆီးထားတဲ့ရုရှားလက်နက်မှောက်ကိုသမားဖစ်တာဗောက်နဲ့အလဲလဲလှုပ်ဖို့အမေရိကန်အစိုးရကမ်းလှမ်းထားတဲ့အပေါ်သဘောတူညီချက်မရသေးဘူးလို့ရုရှားအစိုးရရဲ့ပြောရေးဆိုခွင့်ရှိသူဒီမီထရီဘက်စကော့ဖ်ကြာသပတေးနေ့မှာပြောဆိုလိုက်ပါတယ်အကျဉ်းသားလဲလှယ်ဖို့ကမ်းလှမ်းချက်ကိုပြီးခဲ့တဲ့ဇွန်လကတည်းကအမေရိကန်အစိုးရကပြုလုပ်ခဲ့တာဖြစ်ပေမဲ့သဘောတူညီချက်မရခဲ့ပါဘူး။ဒါကြောင့်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဒီရက်တတပတ်အတွင်းရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဘရော့နဲ့ဆက်သွယ်ဆွေးနွေးတဲ့အခါမှာဒီကိစ္စကိုထပ်မံဆွေးနွေးမယ်လို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကတော့လောလောဆယ်အထိသဘောတူညီချက်မရရှိသေးပဲဒါကိုနောက်ဆုံးအဆင့်စီစစ်သွားမှာဖြစ်တယ်လို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အသေးစိတ်ကိုတော့ပြောဆိုခဲ့ခြင်းမရှိပါဘူး။အမေရိကန်ဘတ်စကတ်ဘောမဲဘရစ်နီဂရင်ဒါနဲ့အမေရိကန်စစ်သားဟောင်းပေါ်ဝယ်လန်တို့ကိုစေးကြောက်အစီလက်ဝဲတွေ့ရှိမှုသူလိုလုံမှုတွေနဲ့ရုရှားကဆွတ်ဆွဲဖမ်းဆီးထားတာဖြစ်ပါတယ
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့ကြာသပတေးနေ့ကနှစ်နာရီကျော်ကြာဆွေးနွေးရမှာထိုင်ဝမ်အရေးယူကရိန်းပေါ်ရုရှားကျူးကျော်မှုတွေနဲ့ပတ်သက်လို့တင်းမာမှုတွေစီးပွားရေးကိစ္စတွေကိုဆွေးနွေးကြပါတယ်ဆွေးနွေးမှုအတွင်းထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်ရဲ့မူဝါဒအပြောင်းအလဲမရှိကြောင်းသမ္မတဘိုင်ဒန်ကပြောခဲ့သလိုတရုတ်သမ္မတကတော့ထိုင်ဝမ်အရေးအမေရိကန်ကိုသတိပေးတဲ့အကြောင်းလဲနောက်ပိုင်းမှာသတင်းထုတ်ပြန်ခဲ့တာပါထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်ရဲ့မူဝါဒအပြောင်းအလဲမရှိကြောင်းနဲ့လက်ရှိအခြေအနေကိုအတင်းအကျပ်ပြောင်းလဲဖို့ကြိုးပမ်းမှုတွေ ဒေသရဲငင်းချင်းနဲ့တည်ငြိမ်မှုပြပြားစီမဲ့လိုရက်တွေကိုအပြင်းထန်ဆန့်ကျင်ကြောင်းအလေးထားပြောခဲ့တယ်လို့လည်းအမေရိကန်သမ္မတအင်ပီရိုကကြေညာချက်ထုတ်ပြန်ပါတယ်တရုတ်သမ္မတကတော့ထိုင်ဝမ်အရေးနဲ့ပတ်သက်လို့မီးနဲ့ကစားတဲ့သူကနောက်ဆုံးတစ်နှစ်မှာမီးဒဏ်တင်တဲ့ကြောင်းနဲ့ဒါကလည်းအမေရိကန်ကအပြည့်အဝနားလည်မယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံပိုင်စင်ဝါသတင်းကဖော်ပြပါတယ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတွားရောက်ဖို့ပြင်ဆင်နေတာအပါအဝင်ထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်နိုင်ငံကြားတင်းမာမှုအသစ်တွေပေါ်ပေါက်နေချိန်မှာပဲနှစ်နိုင်ငံခေါင်းဆောင်တွေဆက်သွယ်စကားပြောကြတာပါတရုတ်နိုင်ငံကြားရဲ့ဝန်ကြီးဌာနပြောခဲ့ရသူကျောက်လီချန်းကတော့အမေရိကန်လွှတ်တော်ဥက္ကဋ္ဌရဲ့ထိုင်ဝမ်ခီးစဉ်ကိုအပြန်အလှန်တုံ့ပြန်မဲ့ကြောင်းဗိုလ်ထုနဲ့မှာပဲပြောဆိုထားပါတယ်အမေရိကန်အမျိုးသားလွန်ကျွန်ရေးကောင်စီပြောခွင့်ရဂျွန်ကာဘီကတော့တရုတ်သမ္မတနဲ့ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ထားဖို့သမ္မတဘိုင်ဒန်ကလိုလားတဲ့အကြောင်းပြောဆိုထားပါတယ်
အမေရိကန်မှာစီးပွားရေးကပ်ဆိုက်တဲ့အခြေအနေကိုရောက်နေကြောင်းအတိုက်ခံနိုင်ငံရေးသမားတွေနဲ့စီးပွားရေးပညာရှင်တချို့ကပြောဆိုကြပေမဲ့သမ္မတဂျိုးဘိုင်ဒန်ရဲ့အစိုးရအဖွဲ့ဝင်တွေကတော့လက်မခံကြပါဘူ
း Chairman Powell said made it clear that he doesn't think the US economy
is currently in recession. Jerome Powell အပါအဝင်ထင်ရှားတဲ့ဘဏ်လုံငန်းရှင်တွေစီးပွားရေးပညာရှင်တွေကိုတိုင်စီးပွားရေးကပ်ဆိုက်တဲ့အခြေအနေကိုမရောက်သေးဘူးလို့ပြောဆိုထားကြောင်းလဲသမ္မတဘိုင်ဒန်ကအင်ဗျူရောမှာကြာတာပရင်းတွေကပြောဆိုပါတယ်သမရပြစ်စတင်တာဝန်ယူစဉ်ကယူကင်ကဆလို့အလောက်ကန်ရရှိမှုတွေတိုးတက်လာသလိုအစ်မြက်နီးပညာလုံငန်းတွေမှာယင်းနှမြုံနှံမှုတွေဟာစီးပွားရေးကပ်ဆိုက်တဲ့လက္ခဏာမဟုတ်ကြောင်းလည်းပြောဆိုပါတယ်စီးပွားရေးအခြေအနေကိုတိုင်းတန်ရာမှာအဓိကကျတဲ့ဗန္ဒာရေး၃လပတ်ဖွံ့ဖြိုးမှုပမာဏဟာဒုတိယအကြိမ်ဆက်လက်ကျဆင်းခဲ့ကြောင်းကုသရန်ရောင်းဝယ်ဝင်ကြီးဌာနကကြာတာပတင်းနဲ့မှာအချက်အလက်တွေထုတ်ပြန်ခဲ့တဲ့တစ်ချိန်တည်းမှာပဲသမရရဲ့မှတ်ချက်ထွက်ပေါ်လာတယ်ပါကုသံရောင်းဝယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရအမေရိကန်ရဲ့ပြည်တွင်းအသတင်းထုတ်လွှင့်မှုပမာဏဟာပထမ3လပတ်အတွင်း 1.6% ထိကျဆင်းခဲ့ပြီးဒုတိယ3လပတ်ဖြစ်တဲ့ April ကနေဇွန်လမှာ 3.9% ကျဆင်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာစီးပွားရေးကိုက်ဆိုက်တဲ့အဆင့်ကိုရောက်နေပြီဆိုတာကိုတော့စီးပွားရေးကျဆင်းမှုတွေလာနေချီအကြီးအကျယ်ကြုံရတဲ့အခြေအနေမျိုးမှာနိုင်ငံတော်စီးပွားရေးသုတေသနဘျူရို NBER ကတရားဝင်ကြေညာရပါတယ်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီထိလိုင်းဒိုမီတာ24kHz 12.13 MHz လိုင်းဒိုမီတာ40kHz 8.13 MHz လိုင်းဒိုမီတာ58kHz 5809နဲ့လိုင်းလက်မီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အသံမြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်နေမနက်ဖက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီရဲ့လှုပ်ရှားသူ၄ကိုဆေးရနာပိုင်တွေကကွပ်မျက်လိုက်တဲ့အပေါ်ဂျာမနီနိုင်ငံရဲ့ဝန်ကြီးဌာနကမြန်မာအကြီးအကဲတန်တမန်တူကိုဆင့်ခေါ်ကန့်ကွက်လိုက်ပါတယ်။လွတ်တော်အမဟောင်းကိုဖြိုးစေရသောဒီမိုကရေစီရဲ့လှုပ်ရှားသူကိုချင်းမီကိုအောင်သူရဇော်နဲ့ကိုလာမျိုးအောင်တို့ကိုတည်ရန်စီရင်လိုက်ကြောင်းတင်းလာနေကကြီးညာလိုက်ပြီးနောက်နိုင်ငံကတိုင်ဝမ်ကဝေဖန်ကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေချိန်မှာပဲဂျာမနီနိုင်ငံရဲ့ဝန်ကြီးဌာနကမြန်မာတန်ယုံတာဝန်ခံကိုဘာလင်မြို့မှာကြာသပတေးနေ့ကဆင့်ခေါ်ကန့်ကွက်လိုက်တာပါ။မကူစီလို့ရှာသူ၄ကိုကွပ်မြက်တဲ့လုပ်ရက်ပေါ်အပြင်းထန်ဆုံးရှုတ်ချကြောင်းနဲ့တည်ထန်စီရင်အဖြစ်ပေးတာတွေကိုဆိုင်းငံ့ထားဖို့အကြံဖက်လုပ်ရက်တွေနဲ့ဖိနှိပ်မှုတွေကိုရပ်တန့်ဖို့အရှိအရှာနဲ့ပစိပီရီယာကိုစလေမာတင်တွန်မဲကပြောကြားကြောင်းလဲဂျာမနီနိုင်ငံရဲ့ဝန်ကြီးဌာနက Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်ဒီမိုကရေစီလို့ရှာသူတွေပေါ်ကွပ်မြက်လိုက်တဲ့ပေါ်စိုးရိမ်ထိတ်လန့်ကြောင်းနဲ့မြန်မာပြည်သူတွေရဲ့ခိုင်မာတဲ့ဒီမိုကရေစီစစ်တပ်ကိုချိုးနှိမ်မှုကြိုးပမ်းတဲ့လုပ်ရက်ဖြစ်နေလဲဂျာမန်နိုင်ငံရဲ့ဝန်ကြီးဌာနကဒီစီရင်ဖက်အစိုးရမှာပဲပြောဆိုထားတာပါမြန်မာစစ်ကောင်စီကတော့အကြမ်းဖက်လုပ်ရက်တွေကိုကျူးလွန်သူတွေဖြစ်တည်ထောင်စီရင်တဲ့လုပ်ရက်အပေါ်ကာကွယ်ပြောဆိုထားပေမဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကတော့အပြင်းထန်ဝေဖန်မှုတွေထွက်ပေါ်ခဲ့သလိုကန့်ကွက်မှုတွေနဲ့စိုးရိမ်တဲ့သဘောထားတွေလည်းဆက်လက်ထွက်ပေါ်နေပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရအောင်ကြိုးပမ်းမှုတွေကိုဆက်ရနာပိုင်တွေအံအားလုပ်နေတာရက်ဆက်ချင်းချုပ်တဲ့လုပ်ရက်တွေကျူးလွန်နေရတဲ့အမြအကျိုးဆက်တွေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌပြောဝင်ရပုဂ္ဂိုလ် Net Price ကလည်းကြာသပတေးနေ့သတင်းဆက်ရှင်းလင်းပွဲမှာပြောဆိုထားပါတယ
်။တောင်ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့အင်ဒိုနီးရှားသမ္မတနဲ့တောင်ကိုရီးယားသမ္မတတို့ဆွေးနွေးခဲ့ကြပြီးမြန်မာနိုင်ငံအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာကိစ္စတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့သဘောတူညီချက်တွေရရှိခဲ့တယ်လို့တောင်ကိုရီးယားသမ္မတကကြာသပတေးနေ့မှာပြောဆိုပါတယ်
။မြန်မာ့ရဲ့မင်းကျူးကျွေးပေါ့ကွာ
မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရတဲ့လူသားချင်းစာနာမှုပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက်ဆက်လက်ကူညီလှုပ်ဆောင်သွားဖို့ကိုလည်းနှစ်နိုင်ငံသဘောတူညီခဲ့ကြပါတယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားသမ္မတယွန်ဆိုယိုးကပြောဆိုထားတာဖြစ်ပါတယ် မြန်မာစစ်ကောင်စီကကွဲမြဲလိုက်တဲ့လွတ်တော်အမတ်ဟောင်းကိုဖြိုးစီရသောဒီမိုကရေစီလှုပ်ရှားသူကိုချင်းမီကိုအောင်သူရဇော်နဲ့ကိုလာမျိုးအောင်တို့အတွက်ကြာသပတေးနေ့မှာပဲတောင်ကိုရီးယားတန်ကာတောင်ကိုရီးယားမှာတန်ကာတွေနဲ့ဗုဒ္ဓဘာသာဝင်တွေစိုးမျိုးတော်မှာစုဝေးပြီးဆုတောင်းမြတ်စွာပူဇော်ခဲ့ကြပါတယ်ဒီမိုကရေစီရဲ့လှုပ်ရှားသူ၄ဦးကိုတည်တံစီရင်ခဲ့တဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းအပြင်ဒေသရင်းနိုင်ငံတွေကလည်းစိုးရိမ်တဲ့သဘောထားတွေပြောဆိုကြပါတယ်အာဆီယံရဲ့သို့အာဆီယံရဲ့ဘုံသဘောတူညီချက်900ကိုအကောင့်ထဲဖော်ရမယ်အစားနောက်ပြန်ဆုတ်သွားတဲ့လောရအဖြစ်လဲအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရီနိုမာစီတီကကြာတာပတိနေ့မှာပဲပြောဆိုခဲ့ပါတယ်စီးပွားရေးအင်အားကြီး G7 ခုနှစ်နိုင်ငံကလည်းနိုင်ငံသားရဲ့ဝန်ကြီးတွေရဲ့အစည်းအဝေးကဒီမိုကရေစီလှုပ်ရှားသူ၄ယောက်ကွဲမြတ်ခံရတဲ့အပေါ်မှာအပြင်းအထန်ရှုံချခဲ့ကြပါတယ
်ပြင်သစ်သမ္မတအင်မနျူအယ်မာခရွန်ဟာဆော်ရီအင်ရှိဇန်မင်းသားမိုဟာမက်ဘင်ဆယ်မန်ကိုကြာတာပတိနေ့မှာတွေ့ဆုံပါတယ်ယူကရိန်းစစ်ပွဲကြောင့်လောင်စာဆီပြဿနာတွေကြုံနေရသလိုအီရန်နျူကလ িয়ার ရေးညှိနှိုင်းမှုတွေမောင်းမမြင်ဖြစ်နေချိန်မှာပဲအထူးကရေနံထုတ်လုပ်တဲ့နိုင်ငံလည်းဖြစ်ဒေသတွင်းမှာဩဇာလက်ကြီးရဲ့ sorry နိုင်ငံကိုစီယုံမှုအနောက်နိုင်ငံတွေကြိုးစားနေတာပါပြည်သူတိုက်ခိုက်အင်အားစုတွေနဲ့လူခွင့်ရေးအဖွဲ့တွေကတော့ sorry သတင်းစာဆရာဂျမဲခါရှာကြီး2018ခုနှစ်ကအသက်ခံရတဲ့ကိစ္စမှာအမိန်ပေးစစ်ခိုင်းခဲ့တယ်လို့အနောက်နိုင်ငံတွေကယူဆထားတဲ့ sorry အရှင်မင်းသားကိုပြင်သစ်သမ္မတကအဲစင်းနန်းတော်မှာညစာတက်ခင်အခန့်နဲ့အပေါ်ဝေဖန်ခဲ့ကြပါတယ်ဆော်ရီနိုင်ငံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံပြီးတရင်းနှစ်ပတ်ကြာမှာပဲဆော်ရီအရှင်မင်းသားပါရီမြို့တော်ကိုရောက်လာတာလည်းဖြစ်ပါတယ
်။အီရန်နိုင်ငံမြို့တော်တဟီရန်အနီးကြာတာပတိနေ့မှာမိုးကြီးရေရှမ်းပြီးမြေပြိုခဲ့တဲ့အတွက်ကြောင့်အနည်းဆုံးလူ9ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။တဟီရန်မြို့တော်ရဲ့အနောက်ဘက်အယ်ဘုစ်တောင်ကြီးမှာရှိတဲ့ရွာတွေမှာမိုးကြီးပြီးရုတ်တရက်ရေရှမ်းမှုတွေကြောင့်အနည်းဆုံး6ဦးသေဆုံးပြီး9ဦးဒဏ်ရာရက14ဦးပျောက်ဆုံးနေတယ်လို့လာချန်နီကယ်ဆယ်ရေးအဖွဲ့ကပြောဆိုပါတယ်။အနည်းဆုံးလူ900လောက်ကိုလည်းဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မြို့တော်ရှိဘက်ပိုင်းမှာလည်းယောက်ျားလေးတဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။သေဆုံးသူတွေကရေစီးနဲ့မျောပါသွားတာရွှေ့ညွန့်တွေဖုံးခံရတာကြောင့်သေဆုံးတာဖြစ်ပါတယ်။မိုးကြီးရေရှမ်းပြီးမြေပြိုခဲ့တဲ့ရွှေ့ညွန့်တွေဖုံးပြီးလူနေအိမ်တွေနဲ့ကားတွေလည်းပျက်စီးခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ကလည်းအီရန်နိုင်ငံတောင်ပိုင်းမှာမိုးကြီးရေရှမ်းခဲ့တဲ့အတွက်အနည်းဆုံးလူ22ဦးသေဆုံးခဲ့ပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစုံမိုးကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOE ရဲ့ထုတ်လွှင့်ချက်တွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီတက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်မကွေးတိုင်းဒေသကြီးပေါ့မြုံနယ်တောင်ပိုင်းမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေရှိနေပြီးနေအိမ်တွေမီးရှို့ခံရကလေကြောင်းကနေပါပစ်ခတ်တာတွေရှိသလိုစစ်ကောင်စီဘက်ကပစ်ခတ်တဲ့လက်နက်ကြီးထိမှန်တာကြောင့်ကလင်းငယ်တဦးသေဆုံးခဲ့ပါတယ်။စကိုင်းတိုင်းစလင်းကြီးဘက်မှာလည်းရက်သားတွေတပ်ဖြတ်ခံရတာတွေရှိသလိုမကွေးတိုင်းနဲ့စကိုင်းတိုင်းအဆက်မှာစစ်ကောင်စီကနေမြေရှင်းလင်းတာတွေလုပ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမုံပြောပြပေးထားပါတယ်ရှင်။
ဇွန်လ26ရက်ကမကွေးတိုင်းပောက်တောင်ပိုင်းဒေသခံကာကွယ်ရေးတပ်ဖွဲ့ကဇေယျသောစစ်စင်ရေးအမည်နဲ့စစ်ကောင်စီနဲ့စစ်ကောင်စီထောက်ခံသူတွေတပ်ဆွဲထားတဲ့တပ်ကုန်းကျွော်ကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဝင်ရောက်တိုက်ခိုက်ပြီးနောက်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့စစ်ရေးတင်းမာနေပြီးဇွန်လ28ရက်ကြာတာပတိနေ့မနက်ပိုင်းကတောင်မြင့်ကျွော်အနီးမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ညနေပိုင်းမှာကျွော်ရဲတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီကရဟယင်အတုံးပြူပြီးလေချောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်သူကပြောပါတယ်
။တိုက်ပွဲကပြင်းထန်တဲ့ကသူ့ဘက်ကဖြစ်တာဟွာလောက်တနားကျွဲလောက်ဟောဖြစ်ပြီးဖြစ်နေတဲ့ဒီမှာသူဝိုင်းပြီးတော့ရဟန်ကြီးဖြစ်တဲ့ကမှလေနဲ့ကပြစ်ပူလာတော့တာ။အမန်ကာဒီဖိုက်နဲ့ဟွာဟာစင်းကြီးနဲ့ပြစ်တာကြ။အဲ့ရဖြစ်တဲ့ရွာပီးအဆက်ကစေးပေါင်းုံနေလည်းပြစ်တယ်ကြ။အဲစေးပေါင်းုံတေုံမီအောင်နဲ့ပြည်သူနဲ့ချင်းထိခိုက်တယ်ပေါ့။
ဒါအပြင်တောင်မြင့်ကျွော်ကနေအိမ်တွေကိုမီးရှို့တာတွေလုပ်နေတယ်လို့လည်းပြောပါရတယ်။တောင်မြင့်ကျွော်ရဲ့မြောက်ဖက်မှာရှိတဲ့ကြားပစ်ကန်ကျွော်ကိုလည်းဇလိုင်လ28ရက်နေ့ကစစ်ကောင်စီကနေမြေရှင်းလင်းတာတွေလုပ်ပြီးလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကြားပစ်ကန်ကျွော်ကနေအိမ်ဝင်းထဲမှာစော့ကစားနေတဲ့အသက်မပြည့်သေးတဲ့ကလေးငယ်တဦးလက်နက်ကြီးထိမှန်ပြီးသေဆုံးခဲ့ပါရတယ်။စစ်ကောင်စီတပ်တွေဟာလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးကြားပစ်ကန်ကျွော်မှာတက်ဆွဲနေတယ်လို့ဇလိုင်လ28ရက်ကြာတာပရိနစ်မနက်ပိုင်းမှာလည်းကြပစ်ကန်ကြီးရကအနေအိမ်တွေကိုမီးရှို့နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်သူကဆက်ပြီးပြောပါတယ
်ဒီရောချောင်းအနောက်ကနေပြီးတော့တိုက်ပွဲမှုဖက်နဲ့သူ့အတူဒီရှိနေရောပီပီအက်တွေလည်းမရှိရဲနဲ့အဲ့ရောနည်းနည်းနဲ့လမ်းပြတာနည်းနည်းလမ်းပြတော့ပြည်သူတယောက်ထိလိုက်တယ် နမတောင်းနေသမီးရွယ်လေးတယောက်ကလေးမလေးတယောက်ဆုံးရှုံးကြတယ်ကလေးကသူ့အတူရွာထဲမှာကစားနေသူကလက်နဲ့ကြည့်နေနှစ်ချက်ပြတာတစ်ချက်ကရွာအဆက်ကိုပြပြီးအချက်ကအဲ့ကလေးမလေးဆော့နေအိမ်ကနေပြစ်ကြတာအဲ့မှာတက်ဆွဲတယ်ဒီနေ့မနေ့ကအဲ့ရွာတကလုံးလူမျိုးရှူတယ
်ဂျာပစ်ကန်ဂျေရွာဟာအင်ဂျေ300ပတ်ဝန်းကျင်ရှိတဲ့ဂျေရွာကြီးတရွာဖြစ်ပြီးနေင်ဘလောက်လောင်ကျွမ်းနေဆိုတာကိုတော့တိတိကျကျမသိရသေးပါဘူးဒါကမကွေးတိုင်းဘက်ကအခြေအနေပါစကိုင်းတိုင်းဆလင်းကြီးမြို့နယ်ရေမင်းတောင်ကျွော်ကိုဇူလိုင်လ25ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးဇူလိုင်26ပြန်လည်ထွက်ခွာချိန်မှာတော့တပ်ဖြတ်ခံထားရတဲ့ယုံလောင်း9လောင်းကိုတွေ့ရှိခဲ့ပါတယ်။နောက်တစ်နေ့ဇူလိုင်28ရက်နေ့မှာတော့မင်းတော်နဲ့ထူကြီးကျွော်နာမှာတပ်ဖြတ်ခံထားရတဲ့ယုံလောင်း4လောင်းစုစုပေါင်း9လောင်းတွေ့ရှိခဲ့တယ်လို့ဒေသခံသူကပြောပါတယ
်။26ရက်နေ့မှာဒီလိုတို့ကအရွာဝင်လာတာပေါ့နော်26ရက်နေ့မှာသူကထွက်သွားတာလေကြတော့ဆက်နေကြရတာတော့25ရက်နေ့ကဝင်နေနေကြကြရတာပေါ့နော်26ရက်နေ့ဖတ်သွားတဲ့နေ့မှာဆိုတော့တမက်တမကြအောင်ဒီတိုင်းဖတ်သွားတာပေါ့နော်လက်ခံရတာကဒါဒီ2 3ယောက်လက်ခံရတာဗျဒီ2 3ယောက်လက်ခံပြီးတော့တခါတပြင်းရွာလေးတခါက2ယောက်ခေါ်လာတာပေါ့နောက်ကခွန်ကြီးကံရွာလို့ပြောတယ်ဗျအဲဒီရွာက2ယောက်ကလည်းဂျင်းမင်းတောင်ရွာမှာပဲတက်တူတာဗျအဲဒီရွာကနေပြီးတော့အဲမင်းတော်တို့သူကြီးတို့နားလေးမှာအဲလေးလောင်းပြီဗျ
ဒါအပြင်မကွေးတိုင်းမြိုင်မြို့နယ်နဲ့စကိုင်းတိုင်းအဆက်မှာလည်းစစ်ကောင်စီကနေမြေရှင်းလင်းတာတွေလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတယ်လို့နှစ်ဖက်အကြအဆုံးရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါရယ်ဇွန်လ23ရက်ကလည်းမြိုင်မြို့နယ်နဲ့ပလဲမြို့နယ်အဆက်ကမြိုင်မြို့နယ်အပိုင်းတွေကကြောက်ကန်ကျေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနေအိမ်တွေမီးရှို့ခဲ့တဲ့အတွက်နေအိမ်80နီးပါးနဲ့အရက်သားပြည်သူတဦးမီးလောင်ကျွမ်းပြီးသေဆုံးခဲ့ပါရယ်ဇူလိုင်လ24ရက်နေ့မှာတော့ဓမ္မတာယာနဲ့ဗန်ဘိုးကျွာကနေအိမ်အချို့လည်းမီးရှို့ခံခဲ့ရပြီးစစ်ကောင်စီကနေမီရှင်းလင်းတာတွေဇက်တိုက်လုပ်နေလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရေးတင်းမာနေပါဗျ။ဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မရှိသေးပါဘူးခင်ဗျာ။
ကိုရဲမုံပြပြပေးခဲ့တာပါရှင်။စကိုင်းတိုင်းမြင်းမှုမျိုးနယ်ထဲမှာစစ်ကောင်စီကဗုဒ္ဓနေ့မှာလေချောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်မူမန္တလေးမြောက်ရာဒေသခံ100လောက်အဖမ်းခံထားတဲ့အကြောင်းနဲ့ဖမ်းဆီးခံထားရသူတွေကအမျိုးသားတချို့တပ်ဖြတ်ခရရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါ့အပြင်ရွာတွေကအိမ်တွေကိုလည်းမီးရှို့တယ်လို့ပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းမြင်းမှုမျိုးနယ်အတွင်းကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေရှိမယ်လို့ထင်ရတဲ့နေရာတွေအပါအဝင်ကြေးပါတွေကိုဇူလိုင်လ28ရက်နေ့မနေ့ပိုင်းကစပြီးစစ်ကောင်စီကလေကြောင်းကနေပြစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်ကြေးရွာသား100လောက်ကိုဖမ်းဆီးပြီးတချို့ရွာသားတွေတပ်ဖြတ်ခံရတယ်ဆိုပြီးမူမန္တလေးကြေးရွာသားတဦးကပြောပါတယ
်ဖမ်းထားတဲ့လူတွေကတရားနိဗ္ဗာန်လောက်ရှိတယ်ဟုတ်ကဲ့မျိုးသမီးတွေရောကလေးရောအဆုံးခဏတို့ရောဟိုမူမန္တလေးမြောက်ရွာကြီးတဲ့ခင်ဗျာတချို့ကထွက်ပြေးရင်းလမ်းမှာတွေ့တဲ့ဟာအကုန်ခေါ်သွားပြီးတော့ဘုန်းကြီးကမှအကုန်မိတဲ့လူတွေစုထားတယ်ကျတူတူကဘလို့တော့ဆိုတော့ဥပမာခုတယောက်ကိုမိလို့ရှင်ရွာကန်တယောက်ကိုမိလို့ရှင်ပုံနေတဲ့သူတွေလည်းအယောင်လေးအရိပ်လေးမြင်ရလို့ရှင်လှမ်းခေါ်ခိုင်းပြီးတော့ဖမ်းတယ်ထွက်မလာလို့ရှင်အကုန်ပြစ်တတ်မှလို့ပြောအဲကြတော့ကြောက်တဲ့သူတွေကကြတော့ထွက်ရတယ်ခင်ဗျအ
တက်ခံရတာခုလောလောဆယ်အတိကျတော့ကျွန်တော်တို့မသိသေးခုလောလောဆယ်ကတော့6ယောက်လောက်အတက်ခံရတဲ့
ရွာသားတွေပဲခင်ဗျကျွန်တော်တို့ရွာသားတွေမိတဲ့ဟာတော့ဟိုတိုင်းဘလို့တော့တက်ပြစ်တာတော့ယောက်ျားလေးတွေပဲလေ9ယောက်လား6ယောက်လားအတိအကျတော့မသိသေးဘူးဘယ်သူပဲဝါဆိုရလဲမသိသေးဘူးလေကြံတဲ့ဟာကတော့ဟိုမေးမြန်းစစ်ဆေးနေတာပဲရှိတယ
်စစ်ကောင်စီဘက်ကတော့ဇူလိုင်လ28ရက်နေ့မှာမူမန္တလေးတောင်ရွာကိုလည်းမီးရှို့နေတယ်လို့လည်းရွာသားကဆက်ပြောပြပါတယ
်မထွက်သေးဘူးခင်ဗျကျွန်တော်တို့ခုလက်ရှိမှာလည်းကျွန်တော်တို့တောင်ရွာမှာလည်းမီးရှို့သွားတယ်ဒီနေ့အချိန်ကျကျွန်တော်တို့အဲမူမန္တလေးတောင်ရွာမှာလည်းလို့တော့လမ်းရဲ့တောင်မကအိမ်တွေကိုအကုန်လုံးမီးရှို့သွားတယ်ညောင်ရလည်းဘလူးတုံးဆိုတော့ကွက်ကြပဲရှုပ်သွားတယ်ခုလက်ရှိမှာလည်းကျွန်တော်တို့အဲညောင်မရှိဘက်ကနေပြီးတော့လာပြီးတော့ဂျူဆိုတလိုင်းရွာကိုမှုန်းနောက်ပြီးတော့မိတိရှုပ်နေတယ
်အိမ်တွေကကတ်နေတဲ့အတွက်တရွာလုံးပြကြမဲ့အခြေအနေရှိနေတယ်လို့လည်းဆိုပါတယ်အခုအခါမှာတော့မြင်းမှုမြို့နယ်တဲကမူမန္တလေးတောင်ရွာမြောက်ရွာကျေးရွာသားတွေလည်းထွက်ပြေးနေရတယ်လို့ဗုဒ္ဓဘူးနေကစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်မြင်းမှုမြို့နယ်တဲကကျေးရွာအုပ်စု42အုပ်စုရွာပေါင်း84ရွာကကျေးရွာသားတွေလည်းတောတောင်တွေထဲမှာထွက်ပြေးပုန်းရှောင်နေကြတယ်လို့ဆိုပါတယ်စစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်ပြီးတဲ့နောက်ခြေလင်တပ်တွေကရွာတွေထဲကိုဝင်ရောက်ပြီးတက်ဆွဲထားတယ်လို့ရွာသားတွေကိုဖမ်းဆီးတာတွေတက်ဖြတ်တာတွေ ကျေးပါကအင်းဒီကိုမိရှူတာတွေလုပ်နေတယ်လို့လည်းဆိုပါရယ်အလားတူသခိုင်းတန်းရင်းမာပင်ခရိုင်စလင်းကြီးမြို့နယ်တဲကရေမိန်တောင်ရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကလည်းဇူလိုင်လ25ရက်နေ့ကဒေသခံကျေးပါသား9ဦးကိုတပ်ဖြတ်ခဲ့တယ်လို့လည်းရေမိန်တောင်ကျေးပါသားတွေကပြောပြခဲ့ပါတယ်ရှင်
မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ပြည်ရင်းကစီရေးအခြေအနေတွေပြီးမှတော့စီးပွားရေးသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်စီးပွားပစ္စည်းတွေကိုပြည်ပကတင်သွင်းဖို့အခက်အခဲတွေရှိနေချိန်မှာထိန်းချုပ်စီးပွားတွေနဲ့အရေးကြီးစီးပွားတွေကိုစစ်ကောင်စီကဓာတ်ရိုက်တင်သွင်းကပြည်တွင်းလက်လီဆိုင်တွေကတဆင့်ဖြန့်ဖြူးမယ်လို့စစ်ကောင်စီဘက်ကပြောပါတယ်ဒီလိုလောက်ကင်မှုကလက်တင်နီးဆက်ရလုပ်ငန်းရှင်တွေနဲ့စစ်ကောင်စီအတွက်သာအကျိုးဖြစ်စေမယ်ဆိုတဲ့ဝေဖန်မှုတွေလည်းထွက်နေပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုကိုဝင်းခန့်မောင်ပြောပြပေးပါမယ်ရှင
်။ဒေါ်လာဈေးအဆောင်တက်မြင့်တက်မှုပြင်ပြီးခဲ့တဲ့ရက်ပိုင်းကလည်းစစ်ကောင်စီဘက်ကဈေးနဲ့ဈေးဝါပစ္စည်းတင်သွင်းဖို့လိုင်စင်လျှောက်ထားတဲ့လုပ်ငန်းရှင်တွေကိုကိုယ့်စီစဉ်နဲ့ပြင်ပကဒေါ်လာဝယ်ယူနိုင်မှသာလိုင်စင်ချထားပေးမယ်လို့ထုတ်ပြန်ခဲ့တဲ့ဒီကြက်တွေကြောင်းပြီးခဲ့တဲ့ရက်ပိုင်းကဆလို့ရန်ကုန်မြို့ရဲ့ဈေးတိုင်တို့မှာဈေးဝါပြက်လက်မှုဆေးဝါးဈေးနှုန်းတွေတက်တာတွေရှိခဲ့ပါတယ်။ကင်ဆာနဲ့နာတာရှည်ယောဂါတွေမှာသုံးတဲ့ဆေးဝါးတွေလို့တလောက်ဝယ်မရတော့တဲ့အခြေအနေထိပါဖြစ်လာပါတယ်။ဒီအခြေအနေမှာစစ်ကောင်စီဘက်ကထိန်းချုပ်ဆေးဝါးတွေနဲ့အရေးကြီးဆေးဝါးတွေကိုစစ်ကောင်စီကတင်သွင်းသွားဖို့ပြင်နာဖြစ်ပြီးတင်သွင်းမဲ့အစီအစဉ်တွေကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုအခုလိုပြောပါတယ်
။ဒါတွေကတော့ကျွန်တော်တို့အစိုးရကတင်သွင်းတဲ့ဟာတွေကကျွန်တော်တို့ကိုယ့်ဘက်မှာတင်သွင်းတာလေဟိုဈေးတူကြီးပုံစံနဲ့တင်သွင်းမယ်ရောက်ရှိလို့ရှိရင်လည်းကျွန်တော်တို့ကအဓိကတော့ခံပြူးနေတဲ့ဟာတွေပေါ့အဓိကတော့ကျွန်တော်တို့ကျမယုံကြီးဌာနပုဂ္ဂိုလ်စီစဉ်တဲ့သူလုပ်နေတဲ့ဟာရှိတယ်ဒါအပြင်ကျွန်တော်တို့ကတော့အဓိကဟူတာပေးမှာတော့ပြည်သူ့လက်ထဲကိုဆက်ရရောက်နိုင်တဲ့ဒီလက်လီဖိုင်ပေါ့လက်လီဖိုင်ကြီးလူတွေနိုင်ဖိုင်ကိုဟူတာပေးဖို့အစီအစဉ်ရှိပါတယ်ဒါတော့ဟိုပေါ့နော်ကျွန်တော်တို့အစီအစဉ်ဒါဆောင်ရွက်နိုင်ရေးအတွက်လှုပ်ဆောင်နေတဲ့အစီအစဉ်ရှိပါတယ်
လက်ရှိမှာကန့်သတ်မှုတွေရှိလို့ပြည်တွင်းမှာတုံးဆွဲနေတဲ့အခြေခံအိမ်သုံးဆေးဝါးတွေအပါအဝင်ဆေးဝါးဈေးနှုန်းတွေတက်နေတာကြောင့်ဈေးတိုင်တချို့လည်းပိတ်ထားပါဗျ။ဘိုးဘန်ကအမေရိကန်ဒေါ်လာကို1860ကျပ်သတ်မှတ်ထားပေမဲ့ပြင်ပပေါက်ဈေးကအဲ့ဒီနှုန်းထက်600ဝန်းကျင်ကွာဟနေတာကြောင့်ပြည်ပကနေဆေးဝါးပစ္စည်းတွေတင်သွင်းနိုင်ဖို့အခက်အခဲတွေရှိနေကြတယ်လို့ဆေးဝါးဖြန့်ဖြူးသူတွေကပြောပါဗျ။တချို့ဈေးတိုင်တွေမှာတော့ဝယ်ယူထားတဲ့ဆေးတွေကျန်နေသေးတာကြောင့်ခွဲရမ်းနဲ့သာရောင်းနေရပြီးဈေးနှုန်းတွေလည်းဒေါ်လာဈေးကြောင့်မြင့်တက်လာတာဖြစ်တယ်လို့ဈေးဆိုင်ပိုင်ရှင်တို့က VOA ကိုပြောပါတယ်
။ဟုတ်တယ်အကုန်လုံးတက်တာပဲနိုင်ငံများလာတဲ့ဈေးတွေကတော့တုံးကအနည်းဆုံးသူ့အဲ့နာမည်မကြီးတဲ့ကုမ္ပဏီတွေဆိုရင်20-25လောက်ကနေတောက်တက်တယ်။နည်းနည်းလေးနာမည်ကြီးတဲ့ကုမ္ပဏီကျတော့30-35လောက်ထိတက်တာပဲ။ဒီနေ့ဒီကားကိုင်းတော့လူသုံးများပြီးတော့အေးပေါ့နာမည်ကြီးတဲ့ဈေးတွေပေါ့လေအဲ့ဒါတွေကတော့ပြက်နေတာပေါ့။ရောင်းဝယ်ကနကူတဲ့လူအာနာတိတ်ပြီးတဲ့ဗင်းလေးတော်လေးပေါ့တဝက်လောက်ပါဝါတာဒီကူနည်းနည်းအဲ့တဝက်ပါတဲ့ကူနည်းနည်းပူပါဝါတာပေါ့
စစ်ကောင်စီကိုယ်တိုင်ဆေးဝါးတင်သွင်းမှုနဲ့ပတ်သက်ပြီးပြန်လဲဖြန့်ချီတဲ့အခါနီးစပ်ရာကိုဖြန့်ဖြူးခွင့်ပေးမှုတွေရှိလာမှာကိုလုပ်ငန်းရှင်တွေဘက်ကစိုးရိမ်မှုတွေရှိနေပါတယ်နောက်ပြီးပိတ်ပင်မှုတွေကိုဆက်ထားပြီးစိုးရကိုယ်တိုင်ကပဲတင်သွင်းမှုလုပ်နေတာကစိုးရကစီးပွားရေးဝင်ရောက်ချဲလဲမှုတစ်ခုဖြစ်နေတယ်ဆိုတဲ့အဝေးဘက်မှုတွေလည်းရှိနေပါတယ်
အဲ့ဒါလိုဂျီကိုပြီးတော့တချက်ကိုထည့်လို့ပြအမြတ်ထုတ်ပြီးယူစားရပါတော့ဒီစကားစားရတ္တီရှင်ပဲရေးချက်ကိုပတ်တရားပတ်တရားကြောင့်ဒီကိုဖန်ပြရပါတော့အဲဖန်ပြပြီးအမြတ်ထုတ်ပြီးလို့အမြတ်ထုတ်တဲ့လုံးကိုရွေးရအဲ့လုံးကိုတော်မယ်လို့ဟိုကောက်ချက်ဆွဲလို့ရပါတော့အဲစီတင်းနေလူကြီးပါရီယာအစသူတော်ဆုံးမလေးတကြီးတရားအဲ့ဒီလိုင်းဝင်မှာလိုင်းဝင်မှာလုံးတင်မယ်တော့ခါမှာတော့ထုတ်တဲ့အောက်ချီကပြန်တော့ဟိုမရှိမဖြစ်ကိုခိုင်မှုကြတာဟိုအဲ့တော့အဲ့ဒီဆေးအပြင်တခြားမရှိမဖြစ်တဲ့ကုမ္ပဏီတွေဒီလိုပုံစံနဲ့လှုပ်လာနိုင်တာပေါ့
ဒီလိုဝေဖန်မှုတွေနဲ့ပတ်သက်လို့ VOA ကမေးမြန်းလာမှာတော့ဗိုလ်ချုပ်စော်မင်းထွန်းကစိုးရွားကစီးပွားရေးလုပ်နေတာမဟုတ်ဘူးလို့ညင်းဆိုခဲ့ပါတယ်
ကိုဝင်းခန့်မောင်ပြောပြပေးခဲ့တာပါရှင်မြန်မာသတင်းဆောင်မတွေအပြီးမှာတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုအလှည့်ပေးလိုပါတယ် တောင်အဖရိကသမ္မတဟောင်းတာဘူအမ်ဘက်ကီဟာပြီးခဲ့တဲ့သတင်းပတ်ထဲကလက်ရှိအာဏာရ ENC အာဖရိကကွန်ဂရက်ပါတီနဲ့သမ္မတဆီရူရာမာဖိုဆာကိုဝေဖန်လိုက်ပါတယ်ပြည်သူတွေရဲ့အစိုးရအပေါ်မကျဉ်းနှံ့မှုတွေတိုးလာနေပြီးတိုင်းပြည်ဟာ2010ကဖြစ်ခဲ့တဲ့အာရပ်ຫນွေဦးတော်လှန်ရေးလို့ဖြစ်သွားနိုင်တယ်လို့လည်းသတိပေးပါတယ်။အဂရိလိုက်စားမှုတွေအစိုးရဌာနတွေရဲ့ဝန်ဆောင်မှုညံ့ဖျင်းမှုပြည်သူလူထုရဲ့မကျဉ်းနှံ့မှုတွေတိုးလာပြီးလူထုအုံကြွားမှုဖြစ်လာနိုင်သလားဆိုတာကိုသူတေသီတွေကိုမြင်မြန်ပြီးခိတ်ဘာလက်ကဂျိုဟန်နက်စ်ဘတ်ကနေသတင်းပေးပို့ထားပါတယ်။ကိုဇော်မိုးကျော်ပြောပြပေးပါမယ်ရှင်
။ ANC ပါတီအနေနဲ့စီယံဝတ်တည်မှုအလုံးလက်မဲ့မှုနဲ့မညီမျှမှုတွေကိုဖြည့်ရှင်းဆောင်ရွက်ဖို့အမျိုးသားစီမံကိန်းတရားမရှိဘဲအခြေအနေတွေပိုဆွတ်လာပြီးအကြမ်းဖက်တိုက်ခိုက်မှုတွေကိုဥတီသွားနိုင်တယ်လို့တမရဟောင်းအမ်ဘက်ဂီက ANC အမာဂန်ပါတီဝင်တဦးရဲ့ဇာပနာအခမ်းအနားမှာပြောဆိုခဲ့ပါတယ
် One of my fears comrades is that one of these days we're talking about this with comrade
ကျွန်တော်ဆိုရင်တော့ဒီအပိုင်းတွေအတွင်းတောင်အာဖရိကအနေနဲ့အာရဗ်နွေဦးတော်လန်ရေးလို့ဖြစ်သွားမဲ့ကိစ္စပါပဲလို့တမရအမ်ဘက်ကီကပြောဆိုသွားတာပါနိုင်ငံရေးသုံးသပ်သူအဆန်ဒါနဂိုအက်ဆွန်ကတော့တမရဟောင်းအမ်ဘက်ကီရဲ့သတိပေးချက်ဟာမှန်ကန်တယ်လို့ပြောဆိုပါတယ
် I think that former president Thabo Mbeki is right in his assessment that South Africa
ကျွန်မထင်တာကတော့တမရသဘိုအမ်ဘက်ကီပြောတဲ့တောင်အာဖရိကအခြေအနေဟာရှင်းမဲ့နေပြီးတော့အာရဗ်နွေဦးလို့ဖြစ်သွားနိုင်တယ်ဆိုတဲ့သုံးသပ်ချက်ဟာမှန်ကန်ပါတယ်တီတက်တာမကတော့ဘူးလို့ကျွန်မထင်ပါတယ်တောင်အာဖရိကဟာတော်လန်ရင်တရရဲ့ကနဦးချင်းတွေကိုတောင်ရောက်ရှိနေပါပြီ
ပြီးခဲ့တဲ့နှစ်ထက်ကတမရဟောင်းဂျက်ကော့ဘ်ဇူမာကိုခိတဖန်စီထိန်းသိမ်းခဲ့ပြီးနောက်အထီးခရုံးတွေဖြစ်ပေါ်ခဲ့တာကိုဥပမာတစ်ခုအနေနဲ့အဆန်ဒါနဂိုအက်ဆွန်ကထောက်ပြခဲ့ပါတယ်ဒါအပြင်ကိုဗစ် -19 ကာယရောဂါဟာလည်းဆင်းရဲမွဲတင်မှုကိုပိုဆိုးသွားစေတယ်လို့သူကပြောဆိုခဲ့ပါတယ်လူငယ်တွေအလုံးလက်မဲ့ဖြစ်တာနဲ့ကိုဗစ်လွန်ကမ္ဘာအခြေအနေတွေကြောင့်တောင်အာဖရိကဟာပောက်ကွဲတော့မဲ့ဘုံတလုံးလိုဖြစ်နေတယ်လို့လည်းအဆန်ဒါနဂိုအက်ဆွန်ကပြောဆိုပါတယ်။ဒါပေမဲ့နောက်သူတေသည့်တဦးဖြစ်တဲ့ရဖ်မတီကာကတော့တမရအမ်ဘက်ကီရဲ့နှိုင်းရှင်ပြောဆိုချက်ဟာတိတ်များလုံးပါတယ်။ ANC အာဏာလက်လွတ်သွားတာနဲ့တိုင်းပြည်တစစီပြိုကွဲသွားမှာမဟုတ်ပါဘူးလို့သူကညှင်းချက်ထုတ်ပါတယ်
။ Problem here is that the formulation by Mbeki then says
ပြဿနာကပါလဲဆိုတော့တမဒအမ်ဘာဂီပြောတာက ANC ကဆက်ပြီးထိမ့်မထားနိုင်ရင်တောင်အာဖရိကကအာရပ်နွေဦးလို့ဖြစ်မယ်ဆိုတော့ ANC တခုတည်းကပဲနိုင်ငံရေးအရာဥဆောင်နိုင်တယ်လို့ပြောသလိုဖြစ်နေပါတယ
်အလောက်ကန်ဖန်တီမပေးနိုင်ဘူးလို့တမရအမ်ဘာဂီပြောဆိုတာနဲ့ပတ်သက်ပြီးလက်ရှိတမရဆီရိုရာမာဖိုဆာကပြောဆိုရမှာဘာမှလှုပ်ဆောင်ထားတာမရှိဘူးလို့သူပြောဆိုတာနဲ့ပတ်သက်ပြီးကျွန်တော်တို့စိန်ခေါ်ရဲပါတယ်လို့ပြောပါတယ
် While we all agree that our overriding objectives are to grow the economy
ကျွန်တော်တို့ရဲ့အဓိကကြတဲ့ရည်ရွယ်ချက်တွေကစီးပွားရေးပုံပြိုးတိုးတက်ဖို့အလုပ်ကိုင်ဖန်တီးဖို့ဆင်းရဲမွဲတေမှုနဲ့မညီမျှမှုတွေကိုလျှော့ချဖို့ဆိုတာကျွန်တော်တို့အားလုံးသဘောတူကြပါတယ်ကျွန်တော်တို့အားလုံးသိဖို့ကအလုပ်လက်မဲ့ပြဿနာဟာမနေ့တနေ့ကမှစတင်ဖြစ်ပေါ်လာတဲ့ပြဿနာမဟုတ်ဘူးဆိုတာပါပဲ
။တောင်အာဖရိကရဲ့စိုက်ပျိုးရေးလုပ်ငန်းဆိုင်ရာကုန်သည်ကြီးများအသင်းရဲ့စီးပွားရေးပညာရှင်ဝမ်တလီစီလိုဘိုကတော့ပြည်သူတွေရဲ့မကျေနပ်မှုတွေတိုးလာတာကိုဖြေရှင်းဖို့အတွက်အလုံးလက်မဲ့ပြဿနာနဲ့ဆင်းရဲမွဲတေမှုပြဿနာကိုအစိုးရအနေနဲ့မဖြစ်မနေဖြေရှင်းလှုပ်ဆောင်ဖို့လိုတယ်လို့ပြောပါတယ်
I think this should be priority to say what sectors of the economy can
ဒီလိုလောက်ဆောင်ဖို့အခရာကြတာကတော့စီးပွားရေးတိုးတက်ဖို့လိုပါတယ်လို့စီလိုဘိုကပြောပါတယ်ဒါပေမဲ့လည်းအတော်လေးတော့နောက်ကျနေပါပြီလူငယ်တွေရဲ့အလုပ်လက်မဲ့နှုန်းက63ရာခိုင်နှုန်းရှိနေပါတယ်မကြာခဏဆိုသလိုပဲအစိုးရရဲ့ဝန်ဆောင်မှုလုပ်ငန်းတွေပြတ်ကွက်တာရပ်တန့်သွားတာစတာတွေကြောင့်တောင်အာဖရိကမှာပြီးခဲ့တဲ့နှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုမျိုးတွေထမှန်ပေါ်ပေါက်လာနိုင်ပါတယ်လို့စီးပွားရေးပညာရှင်ဝမ်ဒီလေးစီလိုဘိုကသုံးသပ်ပြောဆိုခဲ့ပါတယ
်။ကိုစော်မူချော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်နေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မ မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖန်ယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မနက်ခင်းမှာတော်ရရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ29ရက်တောက်ချန်ညမနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ24.50-51လိုင်းလက်မီတာ190တို့ကနေဆက်လက်ပြီးထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကျမ်းမာရေးအစီအစဉ်နဲ့အတူတိုင်းရင်းသတင်းလှအစီအစဉ်မှာနားဆင်ကြရမယ့်အကြောင်းအရာတစ်ခုကတော့
ဟိုသဘောထားမတူတာအမြင်မတူတဲ့ကိစ္စတွေရှိလာကြောင်းဖြစ်ပါလိမ့်မယ်ဒါပေမဲ့ဒါပဲဖြစ်ဒီလိုကျေပြတ်နဲ့နော်ဟိုတပေါင်းစုတရံဆောင်နဲ့အကြံပေးဖွဲ့က
တိုင်းရင်းသတင်းလွှာမှာနားဆင်ချင်ရပါမယ်ရှင်အခုရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ပြပေးမှာပါကချင်ပြည်နယ်မှာလွန်ခဲ့တဲ့8နှစ်လောက်ကစတင်အကောင့်ထဲပေါ်လာတဲ့ပတ်ဂျာဆန်မူရစီတိုက်ဖြတ်ရေးလုပ်ငန်းဟာကချင်လူအဖွဲ့အစည်းကိုကာကွယ်တဲ့လှုပ်ရှားမှုကြီးဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
နေပေါင်းများစွာပြည်တွင်းစစ်ဖြစ်ပွားနေတဲ့နိုင်ငံတွေမှာဗဟိုအစိုးရဟာနေရာတိုင်းကိုထိန်းချုပ်နိုင်စွာမရှိပါဘူး။တော်လှန်ရေးဆင်နွှဲနေတဲ့ဒေသခံလက်နက်ကိုင်တွေကထိန်းချုပ်ထားတဲ့နယ်မြေတွေလည်းအများကြီးရှိပါတယ်။ဗြိတိန်နိုင်ငံ Success တက္ကသိုလ်ပမောက္ခဒေါက်တာဒေးဗစ်ဘရန်နာနဲ့ Goldsmith တက္ကသိုလ်ကဒေါက်တာမာတီနာဒီဇော်လီတို့ရဲ့သုတေသနစာရန်ကိုမကြာမီကထုတ်ဝေတဲ့ International Study Quarterly စာဆောင်မှာတွေ့ရပါတယ်။Defending Society Building the Nation ဆိုတဲ့စာရမှာဒေသခံအဖွဲ့အစည်းတွေပြည်သူအကျိုးပြုလုပ်ငန်းနဲ့လူအဖွဲ့အစည်းကိုကာကွယ်ပုံကိုရေးထားပါတယ်။လက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတဲ့ကြားကကချင်လူအဖွဲ့အစည်းဆက်လက်ရှင်သန်ရေးကိုဥတီပြီးလှုပ်ရှားနေတဲ့ပတ်ကြာမွေးစေတိုက်ဖြတ်ရေးအကြောင်းရေးသားထားပါတယ်။၆နှစ်ကာလအတွင်းပြုလုပ်ထားတဲ့ကွင်းစင်သုတေသနတွေကိုအခြေခံပြီးရေးထားတာလို့ဆိုပါတယ်။ကွင်းစင်တုတေနခရီးထွက်ခြင်းဟာတလက6လအထိကြာပါတယ်တဲ့ကချင်ပြည်နယ်ကမွေးစေတိုက်ဖြတ်ရေးဟာအဖွဲ့မျိုးစုံပါဝင်တဲ့အမျိုးသားရေးလှုပ်ရှားမှုဖြစ်လာပုံကိုသုံးသပ်ထားပါတယ
်ကရင်ကရင်နီမွန်နဲ့ရှမ်းပြည်နယ်မှာနယ်လှည့်စေးအဖွဲ့63ဘွဲ့နဲ့စေးပေကန်140ကျော်ရှိပြီးလူပေါင်း6သိန်းကျော်ကိုဂျမားရေးလူသား3000လောက်ကကြီးစုကုသပေးနေပါတယ်ဒီဂျမားရေးလူသားတွေဟာအစိုးရနဲ့ရောနိုင်ငံသားအဖွဲ့နဲ့ပါဆက်ဆံရပါတယ်နိုင်ငံသားအကူအညီမရအောင်စစ်တပ်ပိတ်ဆို့တာမျိုးတွေရှိတဲ့အတွက်ဘာသာရေးအဖွဲ့အစည်းတွေရဲ့အကူအညီကိုယူကြရပါတယ်ကြင်မျိုးသားရေးမှာလက်နက်ကင်တပ်ဖွဲ့အပြင်အခြားလှုပ်ရှားမှုတွေအများကြီးပါဝင်ပါတယ် KBC ကြင်ခရစ်ယာန်အသင်းနဲ့ကြင်ကျောင်းသားအဖွဲ့အစည်းတွေကလည်းအမျိုးသားရေးအတွက်ကြိုးပမ်းကြပါတယ်ကြင်မူရစေးတိုက်ဖြတ်ရေးလှုပ်ရှားမှုဟာအမျိုးသားရေးဖြစ်ပါတယ်စီအစိုးရရဲ့မူရင်းစေးနိုင်ငံရေးစီမံကိန်းမအောင်မြင်တဲ့အတွက်အစိုးရချုပ်ခိုင်တဲ့နယ်မြေတွေမှာပါမူရင်းစေးတိုက်ဖြတ်ရေးလုပ်ရမယ်လို့2010မှာ KIO ကကြေညာခဲ့ပါတယ
် KIO ရဲ့လူငယ်ဖွံ့ဖြိုးရေးစီမံကိန်းမှာလူငယ်တွေပါဝင်မှုနည်းပါးပြီးဆေးဆွဲတဲ့လူငယ်တွေများလာအောင်မူရင်းစေးတိုက်ဖြတ်မှုကိုစီအစိုးရကတမင်ဆိုင်ကန်ထားခဲ့တာလို့ဆိုပါတယ်စီအစိုးရဟာ18နှစ်အပြည့်အပြီးမှ2017မှာပြန်လည်ပြစ်ခတ်ပါတယ်စီအစိုးရလက်အောက်ခံနယ်မြေမှာ KIO ကမူရင်းစေးတိုက်ဖြတ်ရေးစလုပ်ပါတယ်ဒါပေမဲ့ပတ်ကြာဆန်မူရင်းစေးတိုက်ဖြတ်ရေးကို2014ရောက်မှစတင်အကောင့်ထဲပေါ်နိုင်ပါတယ်အခုတော့အမျိုးသားရေးလှုပ်ရှားမှုဖြစ်နေပါပြီပတ်ကြာဆန်လှုပ်ရှားမှုဟာကချင်လူအဖွဲ့အစည်းပြန်လည်ထူထောင်ရေးမှာအဓိကပါဝင်နေပါတယ်ကိုဗစ်ရောဂါကြောင့်နှစ်နှစ်ရပ်နားခဲ့ပြီးမှလွန်ခဲ့တဲ့ဧပြီလမှာပြန်လည်လှုပ်ရှားလာတာတွေ့ရပါတယ်
ပန်ဂျာဆန်ကို KIO ကချင်လူမျိုးရေးအဖွဲ့နဲ့ KBC ကချင်ခရီးယန်အသင်းတို့ကထောက်ခံပါတယ်။ပန်ဂျာဆန်လှုပ်ရှားမှုဟာကချင်အဖွဲ့စည်းတွေရဲ့ဩဇာအရှိန်အဝါကိုပိုမိုကြီးမားလာစေတယ်လို့ဆိုပါတယ်။မူရစေဝါဟာစားသုံးသူတဦးချင်းကိုဒုက္ခပေးရုံနဲ့မကဘဲကချင်လူအဖွဲ့အစည်းတစ်ခုလုံးကိုပါအန္တရာယ်ပြုလာပါတယ်။ကချင်လူငယ်ကိုအညွန့်တုံးစေတဲ့အတွက်အကျင့်စာရိတ္တပြက်ပြားတဲ့လူပေါင်ကိုဖန်တီးနေတယ်လို့ဖြစ်နေပါတယ်။ကောင်းတဲ့ကချင်ဟာမူရစေမစားသုံးပါဘူး။ကျမ်းမာတန်ဆွမ်းသူမို့ပညာတတ်နဲ့စစ်တီတော်ဖြစ်နိုင်ပြီးတော်လန်ရေးကိုဥဆောင်နိုင်ပါလိမ့်မယ်ဒီလိုဤမှန်းချက်ရှိတဲ့ပန်ဂျာဆန်မူရစေတိုက်ဖြတ်ရေးလှုပ်ရှားမှုဟာကချင်မျိုးသားရေးတိုက်ခါပြန်လည်ထိန်းသိမ်းရမှာအရေးပါလာပါတယ်ကချင်ပြည်ထူထောင်ရေးကိုဥတီတဲ့ရှေ့လှုပ်ရှားမှုတွေကိုရောင်ပြန်ဟပ်တယ်လို့ဖြစ်လာတာမို့ပုံမိုးလေးနက်လာစေပါတယ
်ဒါကြောင့်မို့ပန်ဂျာဆန်ကို KIO ဥဆောင်တဲ့လှုပ်ရှားမှုလို့မပြောနိုင်ပါဘူး KIO နဲ့ KBC ကချင်ဘက်ပစ်အဖွဲ့ဟာပကြဆံကိုငွေကြေးထောက်ပံ့တဲ့အပြင်ကချင်ပြည်နယ်တစ်ခွေလုံးမှာလှုပ်ရှားနိုင်ဖို့အတွက်အကူအညီပေးပါလေ။ဒါကြောင့်ပကြဆံမူရစီတိုက်ဖြတ်ရေးဟာစီးလုံးညီညွတ်တဲ့ကချင်လှုပ်ရှားမှုဖြစ်လာပါတယ်။အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်မျိုးစုံပါဝင်လှုပ်ရှားကြပါတယ်။မူရစီအန်ရရင်ဆိုင်နေရတဲ့ကချင်လူအဖွဲ့အစည်းကိုကာကွယ်တဲ့အမျိုးသားရေးလှုပ်ရှားမှုအဖြစ်လဲရှုမြင်ကြပါတယ်။ကချင်လူပေါင်းရှင်တန်တိုးတရေးကိုဥတီပါလေ။ပကြဆန်ကော်မတီရဲ့လမ်းညွှန်မှုအတိုင်းလုပ်ကိုင်နေတဲ့ဆေးဆွဲမှုကုသရေးစခန်းပေါင်း80ကျော်ရှိနေပါပြီ။ကိုစိန်နပါကျမ်းပေါ်မှုအဓိကထားတဲ့ကုသရေးနီလန်ဖြစ်ပါတယ်။အကျင့်စာရိတ္တကောင်းမှုပြီးကျမ်းမာလန်စွာနဲ့လူငယ်တွေဖြစ်လာအောင်လုပ်တဲ့အစီအစဉ်ဖြစ်တယ်လို့ဆိုပါတယ်။ကချင်လူပေါင်းဆက်လက်ရှင်သန်ရေးအတွက်ကိုကျင်တရားကောင်းမှုရေးဟာအဓိကကြာကြောင်းပညာပေးတဲ့ကျမ်းမာရေးလုပ်ငန်းဖြစ်တယ်လို့ဒေါက်တာဒေးဗစ်ဘရန်နာနဲ့ဒေါက်တာမာတီနာတူဇော်လီတို့ကသုံးသပ်ထားတာကိုအချင်းချင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ဘုရားခင်ရဲ့မြမရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်။အခုတော့အပတ်စဉ်ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီသတင်းပတ်မှာတော့ကိုဗစ်မျိုးကွဲသစ် BA4 နဲ့ BA5 ထူးခြားမှုကိုပြောထားပါတယ်။အခုမျိုးကွဲသစ်တွေကကူးစက်မှုပုံမြန်လွန်းတာအပြင်အရင်ကိုဗစ်ဖြစ်ထားသူတွေမှာအချိန်တိုအတွင်းပိုပြီးတော့ပြန်ဖြစ်တာကိုလည်းတွေ့တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။မြန်မာတွေအတွက်ဘလို့နိုင်ငံတကာသင်ခန်းစာတွေရှိနေပါသလဲ။ဒီအကြောင်းကိုတော့ New York မြို့ဝိတ်ခေါ့ဖိုက်ဆေးရုံကညွှန်ကြားရေးမှုနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုလည်းဖုံးကနေတဆင့်ကူညီပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇီယာသက်ကိုကိုဝင်းမင်းမင်းမြန်တင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့ဒီကိုဗစ် -19 မျိုးကွဲသစ် Omicron ရဲ့ဒီမျိုးစိတ်ကွဲသစ်ပေါ့နော် BA4 နဲ့ BA5 ကနိုင်ငံတကာမှာပိုပိုကူးစက်များလာတာတွေ့ရတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းဒီမကြာခင်ကပဲပေါ့နော်ဒီပိုးကိုစစ်ဆေးတွေ့ရှိခဲ့တာကြောင့်အခုနောက်ဆုံးနိုင်ငံတကာအတွေ့အကြုံတွေအရမြန်မာနိုင်ငံအတွက်ဆရာကြီးဘလူးချိုပြင်ဆင်တင်တာကိုဆွေးနွေးမှာမို့အဓိကပါစရှင်းပြခြင်းလဲဆရာကြီ
းဒီ BA4 BA5 ပေါ့နော် Omicron ရဲ့ variants ပေါ့ကျွန်တော်တို့တော့မျိုးကွဲတွေပေါ့လေစပြီးတော့တွေ့တာတော့ဒီ South Africa မှာပဲသူတို့စပြီးတော့တွေ့တယ်အင်္ဂလန်မှာစပြီးသွားတယ် Belgium မှာနိုင်ငံမှာစပြီးတော့တွေ့တယ်စတော့ကတော့သူတို့ကအရေးကြီးတော့မဟုတ်ဘူးတော့ဒါမျိုးကွဲမယ်ဆိုတော့လေမှန်ထားပြီးသားပေါ့လေဒါပေမဲ့ထူးခြားတဲ့အချက်တွေက vaccine 3လုံးထိုးပြီးသားသူတွေပေါ့ပြန်ဖြစ်တာတွေ့တယ်နောက်လွန်ခဲ့တဲ့နှစ်ပတ်ဖြစ်ဖြစ်သုံးပတ်လောက်သာပဲဖြစ်ဖြစ်ပေါ့နော်ဒီ virus ကိုရထားပြီးသားအဲ့လူတွေမှာနောက်တစ်ခါပြန်ပြီးတော့ infection ပြန်ပြီးတော့ဝင်လာတာကိုတွေ့တယ်ဆိုတော့ဒီနှစ်ချက်ကနည်းနည်းလေးတော့ထူးဆန်းနေပါဟိုစိုးရင်ကြရတဲ့ပိုင်းတော့ပါတာပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဘာကြောင့်မို့လို့အခုလိုဒီအချိန်တိုအတွင်းထူးထူးခြားခြားပေါ့နော်ပြန်ဖြစ်ရတယ်ဆရာကြီး
ဒီ immune escape လို့သုံးတာပေါ့လေဒီငါကိုပိုခန္ဓာထဲမှာရှိတဲ့ antibody ထုတ်လာတာကနေ escape ဖြစ်ပြီးတော့ဒီကောင်ကပြန်ပြီးတော့ infection ပြန်ဖြစ်လာပေါ့သဘောတကွတော့အရင်တော့ကဒုက္ခရောဂါရထားပြီးလို့ရှိရင်နောက်ထပ်ကြည့်တစ်နှစ်တော့ပြန်ရဖို့ချန်ဆိုနည်းနည်းလေးတော့နေတယ်ဒါပေမဲ့လေအရင်တော့ကရိုးရိုးတန်းတုပ်ပြီးရလာတယ်ဒါပေမဲ့အချိန်တစ်ခါတော့ဝတ်တုပ်ပြီးလို့ပေါ့တဲ့H1N1 ကတော့ကျွန်တော်တို့ဒီ April လို့ဟာမျိုးမှာအရင်တော့တုပ်ခွေးရှိပြီးသားတွေမှာနောက်တော့ကတုပ်ခွေးပြန်လာဖြစ်လာတယ်အပိုင်ပေါ့ဆိုဒီလိုပုံစံမျိုးကိုတွေ့ပါဆိုတော့တွေ့လာတာကတော့ကျွန်တော်တို့အထူးဆန်းမဟုတ်ပေမဲ့အချိန်တိုအတွင်းမှာဒီရောဂါပိုးကပြန်ပြီးတော့ဖြစ်လာတယ်ဆိုတော့နည်းနည်းလေးတော့သူတို့အတွက်သိပ္ပံပညာရှင်တွေအတွက်တော့သူတို့စိုးရိမ်တာပေါ့လေအဓိကကတော့အဲ့လာပါပဲ တော့အရေးကြီးတဲ့အပိုင်းအချက်ကဒီယောဂါဒီဥဆက်တာစေထူပြီးတဲ့တွေမှလည်းဖြစ်ပါတယ်စေမလို့ပြီးရတဲ့တွေကတော့စေထူပြီးတဲ့တွေဆိုင်တော့ပို့ပြီးတော့ဒုက္ခရောက်တာပေါ့ဒါပေမဲ့လေဒီနေ့ဒီချိန်ထိကျွန်တော်ဒီနိုင်ငံမှာတွေ့ရတာတော့အကြီးအကျယ်ဒုက္ခရောက်ပြီးတော့အထူးကျမ်းမှကုသဆောင်လို့ပေါ်တဲ့ intensive care unit ကိုရောက်လာတဲ့လူဆိုတော့တော့တော်တော်ပြီးတော့ရှားလာပါတယ်သူတို့ကသူတို့တခြားယောဂါနဲ့ရောက်ချင်တော့ရောက်မယ်ကျွန်တော်တို့ကကိုဗစ်ကိုတူတာလူတွေကဆေးရုံဝင်လို့ရှင်ဆက်လိုက်တဲ့ကမှ positive ဖြစ်တာတွေ့တာပေါ့နော်ဆိုတော့ဥမာအောက်ဆီဂျင်လိုတဲ့လူတွေတော်တော်လေးတော့ရှားပါတယ်မရှိသလောက်ကိုရှားပါတယ်မရှိဘူးတော့လည်းမဟုတ်ပါ
ဟုတ်ကဲ့ဆရာဒီနေရာမှာစိုးရိမ်ရနိုင်သူတွေကတွေ့ထားသေးလား
တချို့ကိုခံအားကျနေတဲ့လူတွေအထူးသဖြင့်တော့အဆုတ်ရောရောဆိုးဆိုးဝါဖြစ်ထားတဲ့လူတွေဒီနိုင်ငံမှာတော့အောက်ဆီဂျင်ယူနေရတဲ့လူတွေပေါ့လေအဆုတ်ရောကဖြစ်ပြီးတော့ဆိုဒီလိုလူတွေမှာတော့ကျွန်တော်ငွေရအောက်ဆီဂျင်ယူနေရတော့ဒီရောကထပ်ပြီးဝင်လာလို့ရှင်ပို့ပြီးတော့အောက်ဆီဂျင် requirement ရှိတယ်ရှိမှာပေါ့နော်နောက်တစ်ခုကရင်ကျက်ယောဂါရှိနေတဲ့လူတွေနှလုံးယောဂါရှိနေတဲ့နှလုံးအားနည်းနေတဲ့လူတွေပေါ့ heart failure လိုမျိုးတွေဆိုဒီလိုလူတွေမှာတော့ဒါမဲ့လူတန်းစားတွေတက်ဆိုင်နည်းနည်းတော့ပို့ပြီးတော့ယောဂါလက္ခဏာပြင်းနေလို့ဆိုတာတွေ့ရတယ်ဒါပေမဲ့လည်းကျွန်တော်တို့2020ပေါ့နော်လွန်ခဲ့တဲ့နှစ်ခွဲနှစ်နှစ်နဲ့သုံးလပေါင်းခြင်းကကျွန်တော်တို့တွေ့ခဲ့ရတဲ့ယောဂါလက္ခဏာဆိုးဆိုးဝါးပုံစံမျိုးတော့ကျွန်တော်တို့မတွေ့ရပါဘူးဒါကတော့ဒီနိုင်ငံမှာပါ
ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်မလို့ဒီယောဂအခန်းရှိသူတွေကလွဲပြီးတော့ပေါ့နော်ပြင်းပြင်းထန်ထန်လက္ခဏာမတွေ့ရသေးတာလဲဆရာအရင်နဲ့ဘယ်လိုကွာသွားလဲ
ဖြစ်နိုင်တဲ့အကြောင်းကတော့ဗက်ဆင်းတွေကအ ਨੇ ဆုံးဒီနိုင်ငံမှာနှလုံးထိုးထားတဲ့လူကတော့အများစုရှိတယ်။သုံးလုံးထိုးထားတဲ့လူတွေကတော့ဟိုအတော်အသင့်လောက်ရှိကြပါတယ်။လေးလုံးထိုးထားတဲ့လူတွေကတော့ stay တော့နေနေသေးတာပေါ့နော်ဒီနိုင်ငံမှာတော့လေဆိုတော့ပုံမှန်နိုင်ငံအနေနဲ့ပြောရလို့ရှိရင်တော့ကြောက်စရာကောင်းလားဆိုတော့ကြောက်စရာကောင်းတဲ့အသက်အရွယ်ဒုက္ခပြည့်တဲ့ယောဂလောက်ရှိတော့မရှိသေးပါဘူး။ဒါပေမဲ့လည်းဒီယောဂါဒီဥဆက်မြန်နေတိန်ထဲမှာတယောက်ခင်ဂျန်နေတူတွေအကုန်လုံးဥဆက်ဖို့ဆိုတာတော်တော်လေးကိုဖြစ်နိုင်ကြတော်တော်ရှိပါတယ်နောက်တစ်ခုကဒီယောဂါဒီအရင်တော့ဗက်ဆင်းဘယ်လောက်ပဲထူထူကောက်ွယ်တဲ့လူတွေကြားထဲမှာဒီယောဂါဟို escape ဖြစ်ပြီးတော့ဒီယောဂါရလာနိုင်ပါတယ်ဒါမှမဟုတ်လို့ရှိရင်လည်းယောဂါရထားပြီးတော့တစ်ပတ်အတွက်ဖြစ်ဖြစ်နှစ်ပတ်အတွက်မှာပဲဖြစ်ဖြစ်ဒီယောဂါပြန်လာပြီးတော့တစ်ခါထပ်ပြန်ပြီးတော့ဒီယောဂါပြန်ဖြစ်လာနိုင်တဲ့အနေအထားဆိုတာလည်းရှိပါတယ်ဆိုတော့ဒီယောဂါဖြစ်တဲ့အခါမှာအခုဆိုလို့ရှိရင်ဒီ new state တို့ဘာလို့မှပြန်ပြီးတော့ public ပေါ့နော်လူအများစုတုံးနဲ့ယင်တို့ယထာတို့မှပြန်ပြီးတော့မဆီတက်ဖို့သူတို့တော်တော်လေးတော့စီးနေစနစ်နဲ့ပြန်လုံလာတာတွေ့တယ်ထုံနည်းတူသွားပဲဘာလို့လဲတပတ်လောက်သာဆိုလို့ရှိရင် Peking မှာပြန်ပြီးတော့ public လူစုလူတွေနဲ့သွားတယ်ရုပ်ရှင်ရုံကြီးပြဆက်ပြုံဒီလိုနေရာတွေအကုန်လုံးမှမဆီပြန်ပြီးတော့သူတို့ကတော့ mandate ဆိုပြီးတော့မဖြစ်မတက်မနေရလောက်အောင်ဆိုတဲ့အပိုင်းတွေသူတို့လုံလာတာတွေ့ပါတယ်ပေါ့လေဆိုတော့ဒါကတော့ပြည်မနိုင်ငံနဲ့နှိစက်တဲ့နိုင်ငံမှာသူတို့ပါရီကြိုတင်ပြင်ဆင်နေတယ်ပေါ့သူနည်းသူစွာပဲဒီယောဂါဒီကိုစေမထူဝါသေးတဲ့သူပို့ပြီးတော့စေထူမှုတိုက်တွန်းနေသုံးလုံးတော့အနည်းဆုံးရအောင်ထူခိုင်းကြတယ်ဒါပေမဲ့လည်းကျွန်တော်တို့အတွက်ကတော့နည်းနည်းပြီးတော့ဒီ US မှာထူထားတဲ့သုံးလုံးနဲ့ပြည်မနိုင်ငံမှာထူထားတဲ့သုံးလုံးတောင်မှလေးလုံးကတော့နည်းနည်းလေးတော့ဟိုအတိအကျတော့တူတယ်လို့တော့ပြောလို့တော့မရတဲ့အနေအထားတစ်ခုတော့ရှိပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအခုလိုကာကွယ်တာအပြင်ပေါ့နော်ဖြစ်လာခဲ့ရင်လည်းဆရာကြိုသိနေအောင်ဒီတစ်ခေါက်မှာထူရတဲ့လက္ခဏာတွေကိုတွေ့မိလား
မရှိပါဘူးကိုရဲ့သူတို့ကလေဒီအတိုင်းပါပဲဒီယောဂါကတော့ဒီတိတိတတ်တာလေဘယ်နာလဲချောက်ဆိုးတယ်ကိုရီလက်တွေကြိုက်တယ်နှုံးတယ်အလုံးမလုံးချင်တော့နှုံးတယ်တချို့လူတွေကလေဘင်းကပေါက်ကွဲမတက်တော့ထီအောင်နားတယ်ဒါပေမဲ့လူတိုင်းတော့လည်းမဟုတ်ဘူးဒါကြောင့်မို့ပြောရင်လူငယ်လည်းဒီလက္ခဏာဖြစ်နိုင်တယ်လို့လူကြီးလည်းဒီလက္ခဏာဖြစ်နိုင်တယ်လူငယ်မလို့ယောဂါလက္ခဏာသေးသေးမောမောလေးဖြစ်ပြီးတော့လူကြီးတွေမှာစိုးစိုးဝါဖြစ်တာမျိုးအတိအကျကြီးမရှိဘူးကိုလူငယ်တွေမှာလည်းလေဘင်းကိုကွဲမတက်တော့နားတယ်လူကျွန်တော်ဂျုံဘူးလေချောင်းနေမတရားလည်းဆိုးတဲ့လူတွေကိုလည်းဂျုံဘူးတယ်တညာလုံးအဲ့လိုမရအောင်ချောင်းနေဆိုးပြီးတော့ဟိုတညာလုံးထိုင်နေရတဲ့လူတွေလည်းဂျုံဘူးတယ်ဟိုလူငယ်တွေမှာဒီလူငယ်တဲ့ဘက်ကပဲကျွန်တော်တယောက်တွေ့ရပေါ့နော်ချောင်းဆိုးတော့မနိုင်အဲ့လိုတော့မရဘူးဆိုပြီးတော့လုံးဝမျက်တွင်းဟောက်ပဲကြီးနေဆိုတော့လက္ခဏာအနေကတော့အရင်တော့ကလိုပါပဲဝင်းနေလျှော့တတ်တယ်အနံ့ပြောက်တတ်တယ်နှုံးတယ်ဒီပုံမှန်လက္ခဏာအနေနဲ့ပဲအတူတူပါပဲဘာမှပွာချောင်းမှုမရှိဘူးဒါပေမဲ့လေစေးထိုးထားတဲ့လူတွေပါဆိုရင်တော့နှစ်ရက်နဲ့သုံးရက်အလွန်အလွန်ဆုံးသုံးရက်နဲ့လေးရက်လောက်ဆိုလို့ရှိရင်ပုံမှန်အတိုင်းပြန်ဖြစ်သွားပါတယ်။ဟိုကိုယ်ခံအားတွေပြန်ရလာတယ်၊လုံနိုင်ခိုင်နိုင်တဲ့စိတ်တွေပြန်ရှိလာတယ်၊အစားအသောက်တွေပြန်စားရတ
ယ်။ဟုတ်ကဲ့ဆရာဒီဖြားနာမှုနေထားပါဆရာ
။ဖြားတာတော့ဖြားတယ်ကိုယ်ရဲ့တချို့တော့လူတွေမှာတရားနဲ့တရားသုံးလောက်ထိဖြားတဲ့လူတွေရှိတယ်။တချို့လူတွေမှာတရားသုံးလေးလောက်ထိဖြားတဲ့လူတွေလည်းရှိပါတယ်။အများစုတော့လူတွေကတော့တရက်နှစ်ရက်တက်ပို့ပြီးတော့မဖြားကြပါဘူး။3ရက်4ရက်လောက်ထိဖြားတယ်ဆိုရင်တော့ကျွန်တော်ကနည်းနည်းလေးတော့စိုးရိမ်ပြီးတော့ကျွန်တော်တို့တခြားသောအကြောင်းအရာတွေလှည့်ပြီးကြည့်တာပေါ့ကွာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အ
ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ခုတော့နေကြာဒေတာသတင်းထောက်တွေအဖတ်စဉ်စုစည်းတင်ပြနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ပါရှင
်။အဖတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြွဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နိုင်ငံရေးတက်ကြွလှုပ်ရှားသူကိုဂျင်မီနဲ့ကိုဖြိုးစရာတို့အပါအဝင်၄ယောက်ကိုစစ်ကောင်စီကတိုက်တန်းစီရင်လိုက်တာကြောင့်နိုင်ငံရဲ့အခြေအနေကရှေ့ဆက်ပြီးပိုဆိုးလာဖို့ပဲရှိတယ်လို့ဂျာကာလာချဲအမျိုးသားအတိုင်ပင်ခံကောင်စီကပြောပါရယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေချင်းချောက်တာကိုခံခဲ့ရတဲ့ချင်းပြည်နယ်ပလဝခရိုင်တရားသူကြီးဟာမိသားစုနဲ့အဆက်အသွယ်မရဘဲပျောက်ဆုံးနေတာတစ်ပတ်လောက်ရှိနေပါပြီတည်င်းလွားတွေတဲမှာတော့NUCC ရဲ့ဦးဆောင်မှုအခန်းဌာနကနေကချင်နိုင်ငံရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ KPH ဟာအဖွဲ့ဝင်အဖြစ်ကနေရပ်နားခဲ့တာကြောင့်ຫນွေဦးဒေါ်လာရေးအပေါ်ဘလို့တက်ရောက်မှုတွေဖြစ်လာနိုင်လဲဆိုတာတွေကိုနားဆင်ကြားဖို့ရှိပါတယ်
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရော့ဘတ်နဲ့အတူတင်ဆက်ပေးသွားမှာပါထင်ရှားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဖြစ်တဲ့ကိုချင်းမီကိုဖြိုးစရာတို့အပါအဝင်၄ယောက်ကိုစစ်ကောင်စီကတေတန်းစီရင်လိုက်တာဟာစစ်အာဏာရှင်ကိုဆန့်ကျင်ပြီးဖက်ဒရယ်ဒီမိုကရေစီစနစ်ကိုလိုလားနေကြတဲ့ပြည်သူတွေရဲ့သဘောထားကိုလုံးဝမျက်ကွယ်ပြုညှင်းပယ်လိုက်တာဖြစ်တယ်လို့ကြာကာလချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCC ကပြောပါတယ်ဒီလောက်ရက်ကိုကြည်ချင်းအဖြစ်စစ်ကောင်စီအနေနဲ့နိုင်ငံတွင်ဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကိုတရားမျှတတမဖြေရှင်းပဲရက်စက်ရုပ်မှစွာဖိနှိပ်ဖြေရှင်းဖို့ပဲဆန္ဒရှိကြောင်းအတိလင်းဖော်ပြနေတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချကြောင်းဇူလိုင်လ25ရက်နေ့ကထုတ်ပြန်ပြောဆိုလိုက်တာပါအခုလောက်ရကြောင့်ချင်းလူမျိုးတွေအပါအဝင်မြန်မာနိုင်ငံသူနိုင်ငံသားတွေကစစ်ကောင်စီအပေါ်ဆန့်ကျင်ဒေါ်လာလိုစိတ်ပုံများလာပြီးရှစ်ဆက်နိုင်ငံရဲ့အခြေအနေဟာပုံမဆိုးရွားလာဖို့ပဲရှိတယ်လို့ ICNCC ကပြောပါတယ
်စစ်ကောင်စီနဲ့ရှမ်းပြည်တူတဲပါတီ SSPP တို့စီရင်တင်းမာနေတဲ့ရှမ်းပြည်တောင်ပိုင်းမိုင်းရှိုးမြို့ဘက်ကိုစစ်ကောင်စီကကုန်းကြောင်းအပြင်ဝေဟင်ကနေပါအင်အားဖြစ်တင်းမှုတွေစစ်တိုက်လုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ဇူလိုင်လ28ရက်နေ့မှာလဲစစ်ရဟယင်နှစီလှည့်ပတ်ခဲ့တာပါမိုင်းရှိုးမြို့မြောက်ဘက်မှာစခန်းချလှုပ်ရှားနေတဲ့ SSPP တပ်စခန်း3ခုတပ်ဆုပ်ဖို့စစ်ကောင်စီညွန်ကြားခဲ့တဲ့ဇွန်လ3ပိုင်းကစပြီးဒီနေ့ချိန်ထိစစ်ကောင်စီကအင်အားဖြစ်တင်းနေတယ်လို့မိုင်းရှိုးဒေသခံတွေကပြောပါတယ်အခုလိုစစ်ရေလှုပ်ရှားမှုအခြေအနေတွေကြောင့်မိုင်းရှိုးမြို့တွင်ကဇီးတဲ့တွေရောလေယာဉ်လှုပ်တဲ့လူတွေပါလုပ်ငန်းခွင်ဝင်ဖို့ခက်ခဲနေတယ်လို့မိုင်းရှိုးမြို့ခံအသက်30ရွယ်လူငယ်တယောက်ကပြောပါတယ
်စစ်ကောင်စီတပ်ဖွဲ့ဝင်တွေချင်းချောက်တာကိုခံရပြီးနောက်ချင်းပြည်နယ်ပလောဝခရိုင်တရားသူကြီးဦးမောင်မောင်သိန်းမိသားစုနဲ့အဆက်အသွယ်မရဘဲပျောက်ဆုံးနေတာတပတ်လောက်ရှိပြီလို့မိသားစုဝင်တွေနဲ့နှိဆက်သူတွေကပြောပါတယ်ပလောဝအခြေစိုက်ခလာယာနေရှိကိုတက်ရင်မှအလံဖြူထောင်းတာကိုမီဒီယာတစ်ခုကိုပြောပြတဲ့အတွက်ထောင်တန်း3နှစ်ချမှတ်ခံထားရတဲ့ပလောဝမြို့ခံကိုတင်ထွန်းအောင်အမှုကိုဇူလိုင်လ20ရက်နေ့မှာဥမမောင်သိန်းကထောင်တန်းတစ်နှစ်ရှော့ပေါခံစားပေးဖို့အမိန့်ချခဲ့ပါတယ်။အဲဒီနေ့ည17နာရီလောက်မှာပဲစစ်ကောင်စီတပ်ဖွဲ့ဝင်တွေကပလဲဝခရိုင်တရားရုံးကိုရောက်လာပြီးပလဲဝမှာတာဝန်ကျတာတလလောက်ပဲရှိသေးတဲ့တရားသူကြီးဥမမောင်သိန်းကိုစစ်ဆေးချင်းချောက်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။အဲဒီညကစပြီးအဆက်အသွယ်လုံးဝမရဘဲပျောက်ဆုံးသွားတာပါ။စစ်တပ်ကဖမ်းသွားတာလား။ဒါမှမဟုတ်အစိုးရင်လွန်ပြီးတိတ်ရှောင်နေတာလားဆိုတာကိုလည်းအတိအကျမပြောနိုင်သေးဘူးလို့မိသားစုဝင်တွေနဲ့နှိဆက်သူတွေကပြောပါတယ်
ပဲခူးတိုင်းဒေသကြီး KNU ထိန်ချုပ်နေပြီးကြောက်ကြီးမြို့မှာရှိတဲ့ KNU တပ်မဟာ3ဆက်ဆံရေးရုံးကိုစစ်ကောင်စီတပ်နဲ့ဌာနဆိုင်ရာတွေပူးပေါင်းပြီးဝင်ရောက်စီးနင်းခဲ့တယ်လို့ဆက်ဆံရေးရုံးတာဝန်ရှိသူတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက် KNU တပ်မဟာ3မှာစီးရီးတင်းမာမှုတွေဖြစ်လာချိန်ကစပြီးအဲ့ဒီရုံးကိုပိတ်ထားတာကြောင့်သူတို့ဝင်ရောက်စီးနင်းချိန်မှာရုံးဝင်ထမ်းတွေမရှိဘူးလို့ဆက်ဆံရုံးတာဝန်ခံဘဒူစောဝါရီဒူးကပြောပါတယ်ဇူလိုင်လ16ရက်နေ့ကရုံးဝင်ထဲဝင်ရောက်စီးနင်းတဲ့အချိန်မှာရုံးတကားတွေကိုရိုက်ချိုးဖျက်ဆီးဝင်လာပြီးရုံးမှာရှိတဲ့ပစ္စည်းနဲ့ဇာရွက်စာတမ်းတွေကိုလည်းရှာဖွေမှွေနှောက်သွားတယ်လို့ဆိုပါရယ်
မွန်ပြည်နယ်ရေးတောင်ပိုင်း
ရင်းရဲရွာထဲကိုအမြင်မသိလက်နက်ကင်အဖွဲတစ်ဖွဲဝင်လာပြီးရွာသားတယောက်ကိုဖမ်းဆီးရိုက်နှက်ကအတင်းအဓမ္မငွေတောင်းထားတယ်လို့ရွာသားတွေကပြောပါတယ်။အင်အား600လောက်ရှိတဲ့ဘတ်တစိတ်မပါစစ်ယူနီဖောင်းဝော့မွန်စကားပြောလက်နက်ကင်အဖွဲကဇူလိုင်လ24ရက်နေ့ညပိုင်းမှာရင်းရဲရွာကိုဝင်ရောက်လာပြီးအသက်59နှစ်လောက်ရှိတဲ့နိုင်ချွဲဆိုသူကိုရိုက်နှက်ပြီးငွေ၁၀သိန်းကျပ်တောင်းတာဖြစ်တယ်လို့သိရပါတယ်။ဒီလိုတောင်းပေမဲ့ချက်ချင်းပေးဖို့အတွက်ငွေမရှိတာကြောင့်အိမ်နီးနားချင်းတွေစီကအရေးပေါ်ကျပ်2သိန်းချေးပြီးအဲ့ဒီလက်နက်ကင်အဖွဲကိုပေးလိုက်ရတယ်လို့ရွာသားတယောက်ကပြောပါတယ်။
ဥဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။မြို့သားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ရဲ့ဦးဆောင်မှုအခမ်းကဏ္ဍကနေအင်အားကြီးအဖွဲ့အစည်းတစ်ဖွဲ့ဖြစ်တဲ့ကချင်နိုင်ငံရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ KPIT ဟာအဖွဲ့ဝင်အဖြစ်ကနေရပ်နားခဲ့တာကြောင့်ညွေဦးတော်လှန်ရေးအပေါ်အကျိုးသက်ရောက်မှုတွေဖြစ်လာမှာကိုစိုးရိမ်နေပါတယ်။ဒီအကြောင်းကိုတော့ရမင်းကစူးစီးတင်ဆက်ပေးထားပါတယ်
။ NUCC ကနေ KPIT နှုတ်ထွက်တာဟာအချင်းချင်းကြားကစီးလုံးညီညွတ်မှုပိုင်းပြရော့ကိုအာဏာမှုတွေဖြစ်သွားစေနိုင်တယ်လို့ကချင်နိုင်ငံရေးသမားဦးကွမ်ကအောင်ခန့်ကပြောပါတယ
်။ KPIT အနေနဲ့ NUG ငယ်တော်သူကတော့ဆက်သပြီးမှလုပ်နေတယ်လို့ပဲကျွန်တော်ကဒီလိုပဲမြင်တယ်။နောက်တစ်ခုကတော့ NUCC ကလည်းလုံထွက်လိုက်တယ်ဆိုတော့ဒီအထူးသဖြင့်စီးလုံးညီညွတ်မှုဆိုတဲ့ဟာပြယုံမှာတော့တခုအနေနဲ့တော့ပြည်သူလက်မြင်မှာတော့တမျိုးတော့ဖြစ်လာပါလိမ့်မယ်။
ဒီလိုမျိုး NUCC ရဲ့အမြဲတမ်းအဖွဲ့ဝင်ဖြစ်ကနေ KPIT နှောက်ထွက်တာကຫນွေဦးတော်လှန်ရေးကိုအားနည်းစေတယ်လို့နိုင်ငံရေးလေးလာသုံးသပ်သူဦးတန်းစုနိုင်ကပြောပါတယ်
။ဟိုသဘောထားမတူတာအမြင်မတူတဲ့ကိစ္စတွေရှိတာကြောင့်ဖြစ်ပါလိမ့်မယ်။ဒါပေမဲ့ဒါပဲဖြစ်ဖြစ်ဒီလိုကျေပြတ်နေနော်ဟိုတပ်ပေါင်းစုတရံဆောင်တဲ့အကြံပေးအဖွဲ့ကကျွန်တော်တို့လက်ရှိຫນွေဦးတော်လှန်ရေးအတွက်အင်အားတစ်ခုပါလိုအပ်ပါတယ်။အဲ့ဒါတွေညီညွတ်ရေးကအရေးကြီးပါတယ်။ဒါမှမဟုတ်နောက်ထပ်တယ်မပါဝင်တော့ဘူးဆိုတဲ့စကားတွေကပြည်သူတွေကိုနှလုံးစိတ်ဝမ်းမချမ်းမြေ့စရာတွေဖြစ်တဲ့အတွက်နော်ဒါတွေကိုထောက်ထားပြီးတော့ညီညွတ်ကြပါလို့ကျွန်တော်တို့ဒီမေတ္တာရခိုင်ယုံမှာတပါချမ်းရှိပါဦးခင
်ပြီးခဲ့တဲ့မေလကလည်းအမျိုးသားဒီမိုကရေစီဘွဲ့ချုပ် NLD အနေနဲ့ NUCC မှာကိုစားပြုမှုမပါဝင်တော့ပဲမိုက်ဖက်ဆက်ဆံရေးဖြစ်တာရပ်တည်သွားမယ်လို့သတင်းဌာနအချုပ်ကိုပြောဆိုထားတာရှိပါတယ် NUCC ကချမှတ်ခဲ့တဲ့ရုံးမဲ့အတိုင်းတိုင်းရင်းသားလက်နက်ကင်တော်လှန်ရေးဖွဲ့စည်းတွေဘက်ကအကောင့်ထဲဖော်တာမတွေ့ခဲ့ရဘူးလို့တိုင်းရင်းသားရေးရစင်တာအင်းနဲ့ရဲ့အမှုဆောင်ဒါရိုက်တာဒေါက်တာပညာမွန်ကမောမသာနဲ့အခုလိုသုံးသပ်ပါတယ
်တိုင်းဖြည့်လို့ road map ရလား NUCC
ရှိကUCC မှာချမှတ်ထားတဲ့ road map တွေအတိုင်းဘယ်တော်လှန်ရေးဖွဲ့စည်းကမှလိုက်ပြီးအကောင့်ထဲဖော်နေတာမတွေ့ရဘူးဘလို့လုံနေကြတယ်လဲဆိုတော့ PDF ရဲ့အင်အားအသုံးပြုပြီးတော့ကိုယ့်နယ်မြေပိုချက်ပြန်လာလှုပ်ဆောင်နေကြတာပဲရှိပါတယ
်ဝက်တရဲဒီမိုကရေစီပဋိညာကိုအခြေခံပြီးတော့ NUCC ကိုအဖွဲ့အစည်း33ဖွဲ့နဲ့ဖွဲ့စည်းခဲ့တဲ့နေရာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း10ဖွဲ့ကနေမတူညီတဲ့ပုံစံတွေနဲ့ပါဝင်နေတယ်လို့2021ခုနှစ်နိုဝင်ဘာလအတွင်းမှာပြုလုပ်ခဲ့တဲ့ NUCC ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်
အယောရီမင်းစုံဒေသနဲ့မြကြီးနာမြို့ဘေးကအယောရီမြို့တလျှောက်မှာတော့ရွှေတူးပေါ်မှုတွေဟာဒေသခံတွေကန့်ကွက်မှုတွေတားမြစ်မှုတွေကြားထဲမှာပဲဆက်လက်တူးဖော်နေတယ်လို့ဆိုပါတယ်အခုဆိုရင်ဆက်ရန်ရကြီးတွေနဲ့နေရောညပါတူးဖော်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီအခြေအနေကိုတော့ကျွန်မအမီကနေစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်မြေဆုံအထက်ဘက်နဲ့မြေဆုံဒေသတဝိုက်ကအကြီးစားရွှေတူးဖော်မှုတွေကြောင့်2022ခုနှစ်မေလကစပြီးမေခနဲ့မလိကမြင့်နစ်စင်းရဲ့အလယ်မှာရှိနေတဲ့ဒေသအခေါ်မေရော်ကူပျက်စီးလာနေတဲ့အပြင်မြေဆုံရဲ့တစ်ဖက်ကအန်ဒိုယန်ဆိုတဲ့ကြေးရွာလည်းပျက်စီးသွားတယ်လို့မြေဆုံဒေသခံအမျိုးသမီးတယောက်ကပြောပါတယ်
။အဲညတက်လေသူကတော့ကုန်းတက်ကိုဆက်တူးသွားတာပေါ့ကုန်းတက်ကိုညဆက်တက်ကဘာနာလဲမြေဆုံနဲ့ဝဲတဲ့နေရာဒီနည်းနဲ့ဒီနည်းနဲ့နေရာမှာတိုးတယ်အဲ့ဆိုတော့ယူပါရီမှာဝင်သွားတာပဲယူပါရီမှာခြံနေမှာတိုးနေတာပဲအဲ့လိုမျိုးပါအခုခပါဆောင်တော့အခုမြေဆုံရဲ့ဘက်ကမ်းပေါ့နော်အဲ့ဒီနေတော့ကိုအဆီကြီးနေတော့ကိုရှိရတတ်ပေါ့အဲ့ဒီတချမ်းရှင်တော့အားလိုက်ရပြောချင်တယ်အရင်ကတည်းကအခုအဲ့ဒီနေတော့ကိုကကမ္ဘာရဲ့ပိုက်စားမှုတောင်ကြီးအဲဒီလိုတဆက်တောင်းလာအဲ့ဒီနေတော့ကိုတမချိခိုင်းနေပုံရှိတယ်အဲ့လိုမျိုးပေါ့အဲ့လိုမှာသူကစတူးနေကြတာပေါ့နောက်ဒီခုကဆိုရင်ဟိုတက်ကမ်းပေါ့နော်ဆိုရင်ဟိုတက်ကမ်း ဆဘာသာမောဆရာရှိတယ်ကိုယ်အဲ့နိုင်ငံကဘာနဲ့ပြတ်နေလဲအဲ့ဒီတစ်ခုဤတော့ရန်ဆွေရတာတက်စီးနေလို့ရှိတူးနေတာအဲ့လိုမျိုးပါကွာ
အယောရီမြေဆုံဒေတာမှာရွှေတူးဖော်မှုတွေရပ်တန့်သွားပြီဆိုတော့အခုနှစ်မတ်လအတွင်းထွက်ပေါ်လာတဲ့သတင်းတွေကလည်းမှန်ကန်မှုမရှိဘူးလို့မြေဆုံဒေတာကန်တွေကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်2021ခုနှစ်မေလလောက်ကစပြီးမြေဆုံဒေတာအတွင်းမှာအကြီးစားရွှေတူးဖော်မှုလုပ်ငန်းတွေပြန်ပြီးတော့စတင်လာခဲ့တာဖြစ်ပါတယ်
အနာမသိချင်ကတော့ရှူတူးရယ်ဆင်းလဲနော်ဒီအရန်ကြီးရံကြီးယူနေမတူဘူးအဲတမန်တပိုင်းပေါ့နော်ဆက်သေးရနေပေါ့အခုကျတော့ဒီ2018ဆက်သေးရတဲ့နောက်ပိုင်းကတော့ဒီရှေ့အနာပြီးပြီးလဲနောက်ပိုင်းကျတော့ရံကြီးယူရတော့ဘယ်ကနေဘယ်ကနေရောက်လာလဲမသိဘူးအဲ့လိုမျိုးပေါ့အခုကတော့ရံကြီးနဲ့တူးရယ်ဆိုတော့အေကပန်းဘလောက်အနက်ကဘယ်နဲ့ပဲနဲ့အဲ့လိုမျိုးဖြစ်နေကြတာခေါ့
မြေဆုံဒေသခံတွေကစစ်ကောင်စီခန့်ပြည်နယ်ဝင်ကြီးချုပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ကိုတရားမဝင်ရွှေတူးဖော်မှုတွေနဲ့ပတ်သက်ပြီးတားမြစ်ပေးဖို့တောင်းဆိုခဲ့ကြပေမဲ့ဘယ်သူမှဆောင်ရွက်ပေးတာမျိုးမရှိဘူးလို့ဆိုပါတယ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ထင်ရှားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဖြစ်တဲ့ကိုချင်းမီကိုဖြိုးစရာတော်အပါအဝင်၄ယောက်ကိုစစ်ကောင်စီကတီတန်စီရင်လိုက်တာဟာနိုင်ငံရဲ့အခြေအနေကရှေ့ဆက်ပြီးပိုဆိုးလာဖို့ပဲရှိတယ်လို့ကြားကာလချင်းမျိုးသားတိုင်ပင်ခံကောင်စီကပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေချင်းချောက်တာကိုခံခဲ့ရတဲ့ချင်းပြည်နယ်ပလက်ဝခရိုင်တရားသူကြီးဦးမောင်မောင်သိန်းမိသားစုနဲ့အဆက်အသွယ်မရဘဲပျောက်ဆုံးနေတာတပတ်လောက်ရှိပြီလို့နှီးဆက်သူတွေကပြောပါတယ်
တော်ရရှင်တွေအခုနားဆင်ကြားရတာကတော့နေဆက်ဒေတာကတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။တိုင်းရင်သတင်းတော်အစီအစဉ်ကိုနားဆင်ကြားရတာဖြစ်ပါတယ်ရှင်။သတင်းပတ်ဆင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်နေမိနစ်ခင်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24.58လိုင်းလမ်မီတာ190တို့ကနေနားဆင်နေကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပ
ါ။သတင်းပတ်တော်ကြားအတွင်းပထမဆုံးအကြိမ်ဖြစ်ရုရှားတပ်တွေကယူကရိန်းမြို့တော် Kiev အနီးတစ်ဝိုက်နဲ့မြောက်ပိုင်း Chernihiv ဒေသတွေကိုကြာသပတေးနေ့ကမစ်ဆိုင်းတုံးတွေနဲ့တိုက်ခိုက်ပါရယ် Kiev မြို့တော်ဝန်ကျင်ကိုရုရှားတပ်တွေပင်လယ်နက်ကနေမစ်ဆိုင်းတုံး6ခုနဲ့ပစ်ခတ်ရမှာအရသား5ယောက်ပါဝင်လူ15ယောက်ဒဏ်ရာရကြောင်းလဲဒေသခံယူကရိန်းဆိုရကပြောပါရယ်မစ်ဆိုင်းတုံးတစ်ခုကိုကြားဖြတ်ပစ်ချနိုင်ခဲ့ပေမဲ့မြို့တော်နီးကလူတိဆွေမှာရှိတဲ့စစ်စခန်းတစ်ခုမှာတော့အဆောက်အဦတစ်ခုထိမှန်ပျက်စီးသွားပြီးနောက်ထပ်နှစ်ခုထိခိုက်ပျက်စီးတယ်လို့လည်းပြောဆိုကြပါရယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့ကြာသပတေးနေ့ကနှစ်နာရီကျော်ကြာဆွေးနွေးရမှာထိုင်ဝမ်အရေးယူကရိန်းပေါ်ရုရှားကျူးကျော်မှုတွေနဲ့ပတ်သက်လို့တင်းမာမှုတွေစီးပွားရေးကိစ္စတွေကိုဆွေးနွေးကြပါတယ်ဆွေးနွေးမှုအတွင်းထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်ရဲ့မူဝါဒအပြောင်းအလဲမရှိကြောင်းသမ္မတဘိုင်ဒန်ကပြောခဲ့တယ်လို့တရုတ်သမ္မတကတော့ထိုင်ဝမ်အရေးအမေရိကန်ကိုသတိပေးတဲ့အကြောင်းလဲနောက်ပိုင်းမှာသတင်းထုတ်ပြန်ခဲ့တာပါထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်ရဲ့မူဝါဒတွေအပြောင်းအလဲမရှိတဲ့အကြောင်းနဲ့လက်ရှိအခြေအနေကိုအတင်းအကျပ်ပြောင်းလဲဖို့ကြိုးပမ်းတာတွေဒေသတွင်းငြင်းကြဲနဲ့တည်ငြိမ်မှုပြပြားစီမဲ့လုပ်ရက်တွေကိုအပြင်းအထန်ဆန့်ကျင်ကြောင်းအလေးထားပြောကြားခဲ့တယ်လို့လည်းအမေရိကန်သမ္မတအင်ဂျီနီယာကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီရေလှုပ်ရှားသူ၄ဦးကိုဆေးရနာပိုင်တွေကွပ်မြက်လိုက်တဲ့အပေါ်ဂျာမနီနိုင်ငံရဲ့ဝန်ကြီးဌာနကမြန်မာအကြီးအကဲတပ်တမန်တို့ကိုဆင့်ခေါ်ကန့်ကွက်လိုက်ပါတယ်။လွတ်တော်အမတ်ဟောင်းကိုဖြိုးစရာသောဒီမိုကရေစီရေလှုပ်ရှားသူကိုချင်းမီကိုအောင်သူဝဲစုံနဲ့ကုလားမျိုးအောင်တို့ကိုတည်ရန်စီရင်လိုက်တဲ့အကြောင်းတင်လာနေကကြီးညာလိုက်ပြီးတဲ့နောက်နိုင်ငံတကာအတိုင်းအဝန်ကဝေဖန်ကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေတဲ့အချိန်မှာပဲဂျာမနီနိုင်ငံကြားရေးဝန်ကြီးဌာနကမြန်မာတန်ယုံတောင်ဝန်ကိုပါလင်မြို့မှာကြာသပတေးနေ့ကဆင့်ခေါ်ကန့်ကွက်ခဲ့တာဖြစ်ပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 58တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။VOA ကိုနားဆင်တဲ့အတွက်လည်းကျမတို့ wine.to/wine.ta အားလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.